Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2016ခုနှစ်နိုဝင်ဘာလ3ရက်ကြာတော့တဲ့နံနက်ခင်းအစီအစဉ်ကို American ပြောင်းစုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 633ညာလိုင်းဒိုမီတာ40 kHz 8433ညာနဲ့လိုင်းဒိုမီတာ49 kHz 633ညာ43ညာတို့အပြင် VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီ90နိုင်ကြပါတယ်ခင်ဗျာ။တို့ရရှိအားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်စံမိုးဝေပါအခုမနေ့ခင်စီစင်းလေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနေ့ခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့6ရက်တာလိုတော့တဲ့အတွက်မက်ဆယ်စီယုံမှုတွေကိုအချိန်မြင့်လှုပ်ဆောင်နေကြပါတယ်ဂျပန်အစိုးရကမြန်မာနိုင်ငံဖွံ့ဖြိုးရေးအစီအစဉ်တွေအတွက်ဒေါ်လာ10ဘီလီယံနီးပါးကူညီမယ်လို့ပြောပါတယ်နိုင်ငံတကာသတင်းလွှတ်လပ်ခွင့်အခြေအနေအရမြန်မာနိုင်ငံဟာစောင့်ကြည့်ရမယ့်အဆင့်မှာရှိနေသေးကြောင်းနေစီမချသတင်းတော်များအဖွဲ့ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာချမ်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
โอเคကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
ဝင်းကြီးကြီးပြောသွားတဲ့ထောက်ပံ့မှုတွေထဲမှာဆိုရင်ကျမတို့ငင်းချမ်းရေးရရှိဖို့အတွက်ဘီလျံ40နောက်ပြီးတော့ကျမတို့
ဒါကတော့ဂျပန်နိုင်ငံမှာရောက်ရှိနေတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ပြောကြားချက်ဖြစ်ပါတယ်သတင်းလွှာတွေကိုတင်ဆက်တဲ့ခါမှာအပြည့်အစုံကိုနားဆင်ကြဖို့ရှိပါတယ်ရခိုင်ပြည်နယ်မှာလူခွန်ရေးဖောက်ဖျက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့တရားစုံစမ်းစစ်ဆေးဖို့အတွက်အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်တယ်ဆိုတဲ့အကြောင်းနဲ့အမေရိကန်သမ္မတရွေးကောက်ပွဲအခြေအနေစတာတွေကိုတင်ဆက်ပေးမှာဖြစ်သလိုအပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မန္တန္တာချန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာရှေ့သတင်းပတ်တွင်ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်သာအနိုင်ရသွားရင်တိုင်းပြည်အတွက်အန္တရာယ်ရှိနိုင်တယ်လို့သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။သမ္မတအဖြစ်ရွေးခံရရေးအတွက်မဖြစ်မနေအနိုင်ရရမယ်လို့သမ္မတလောက်နှစ်ဦးစလုံးကယူဆထားကြတဲ့မြောက်ကာရိုလိုင်းနားပြည်နယ်ကချပယ်ဟီးမြို့မှာဒီမိုကရက်သမ္မတလောက်ဟယ်လရီကလင်တန်အတွက်ပုထုနေ့ကသမ္မတအိုဘားမားကမဲဆွယ်စည်းရုံးစဉ်အဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။2008ခုနှစ်ကဂျွန်မက်ကိန်းနဲ့2012ခုနှစ်မှာမစ်ရိုမီရိုနဲ့သမ္မတရွေးကောက်ပွဲတွေမှာရှင်ပြန်ခဲ့စဉ်တုန်းကသူရှုံးနိမ့်ခဲ့ရင်တိုင်းပြည်အန္တရာယ်ရှိမယ့်အခြေအနေမျိုးရှိတယ်လို့သူ့အနေနဲ့မခံစားခဲ့ရကြောင်းသမ္မတအိုဘားမားကပြောပါတယ်။မြောက်ကာရိုလိုင်းနားပြည်နယ်သူပြည်နယ်သားတွေအနေနဲ့ကိုမဲတမဲတဲ့ကအရေးမပါဘူးဆိုပြီးနှစ်သိမ့်နေတာမျိုးမလုပ်ကြဘူးအတွက်လည်းသမ္မတအိုဘားမားကသတိပေးပြောကြားခဲ့ပါတယ်။ရွေးကောက်ပွဲနေ့မှာမဲသွားမပေးဘဲအိမ်ထဲမှာပဲနေခြင်းဟာသူတို့ရဲ့သဘောဆန္ဒတွေကိုဖိနှိပ်လိုသူတွေစိတ်တိုင်းကျဖြစ်အောင်လှုပ်ပေးခြင်းနဲ့တူကြောင်းလဲသမ္မတအိုဘားမားကပြောပါတယ်။ရွေးကောက်ပွဲမှာဝင်မပြိုင်တဲ့အတွက်လူမဲမဲဆန္ဒရှင်တွေဒီခါမှာခင်ဗျာသူရွေးကောက်ပွဲမှာဝင်မပြိုင်တဲ့အတွက်လူမဲမဲဆန္ဒရှင်တွေကမဲပေးဖို့တက်ကြွမှုမရှိဘဲဖြစ်နေတဲ့သူတွေကိုလည်းမဲပေးကြဖို့အတွက်သမ္မတအိုဘားမားကအထူးအလေးပေးစီရင်ခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုမှာရှေ့လာမယ့်အင်္ဂါနေ့ကျရင်သမ္မတရွေးပွဲကျင်းပတော့မယ့်အချိန်မှာပဲဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့၄နှစ်တာကာလအတွင်းအီးမေးလ်အသုံးပြုခဲ့တာတွေနဲ့ပတ်သက်ပြီးတော့နောက်ထပ်စုံစမ်းစစ်ဆေးမှုအစ်စ်တွေလှုပ်ဆောင်မယ့်အကြောင်းကြေညာလိုက်တဲ့အတွက်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲ James Comey ရဲ့ဆုံးဖြတ်နိုင်စွမ်းပေါ်သမ္မတအိုဘားမားကမေးခွန်းထုတ်ခဲ့ပါတယ်ဝန်ကြီးဟောင်းကလင်တန်နဲ့ဆက်နွယ်နေတဲ့အီးမေးလ်တချို့ကိုစုံစမ်းစစ်ဆေးသူတွေထပ်မံတွေ့ရှိထားတဲ့အတွက်အမျိုးသားလုံခြုံရေးဆိုင်ရာထိတ်တန့်သတင်းတွေကိုကလင်တန်ကင်တွယ်ခဲ့တာတွေနဲ့ပတ်သက်လို့နောက်ထပ်အချက်လက်အစ်တွေရှိမရှိစစ်ဆေးနေတဲ့အကြောင်း FBI ညွှန်ကြားရေးမှူးကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကွန်ဂရက်လွှတ်တော်ခေါင်းဆောင်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဝန်ကြီးဟောင်းကလင်တန်ဟာထိတ်တန့်သတင်းအချက်လက်တွေကိုကင်တွယ်ရမှာအလွန်အမင်းလက်လွတ်စပယ်လောက်ခဲ့ပေမဲ့လို့ရာဇဝတ်ကြောင်းနဲ့အရေးယူရလောက်အောင်တော့မဖြစ်ခဲ့ဘူးလို့ FBI အကြီးအကဲကဇူလိုင်လထဲမှာပဲပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတလောင်းကလင်တန်ကိုထောက်ခံသူဒီမိုကရက်တစ်ပါတီဝင်တွေနဲ့ Republican Party ဝင်တချို့ကတော့သမ္မတရွေးကောက်ပွဲကျင်းပဖို့17ရက်အလိုမှာ FBI အကြီးအကဲကကြေညာခဲ့တာနဲ့ပတ်သက်လို့ထိုးနှက်ဝေဖန်ခဲ့ကြတယ်လို့ထပ်မံတွေးရှိခဲ့တယ်ဆိုတဲ့ email တွေဟာအစောပိုင်းတော့ကစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်မှုရှိမရှိမသိဘူးလို့လည်းခပ်ဝါးဝါးပြောကြားခဲ့တယ်လို့ထောက်ပြခဲ့ကြပါတယ်။
အီရန်နိုင်ငံမိုဆူးမြို့ကိုသိမ်းပိုက်ထားတဲ့ IS အစ္စလာမစ်စစ်သွေးကြွတွေကိုထိုးစစ်ဆင်နေတဲ့အီရတ်အထူးတပ်ဖွဲ့တွေဟာဗုဒ္ဓနေ့ကရာသီဥတုဆိုးဝါးမှုကြောင့်ရှေ့မတိုးနိုင်ဖြစ်နေချိန်မှာပဲမြို့သိမ်းတိုက်ပွဲပြင်းထန်လာနေတာနဲ့အမျှအရသားတွေအတွက်ကြီးမားတဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့အကူအညီပေးရေးအေဂျင်စီတစ်ခုကသတိပေးလိုက်ပါတယ်။အဆိုပါအခြေအနေကိုရင်ဆိုင်နိုင်ကြဖို့ကြိုးစားနေရကြောင်းနဲ့ဒေသခံအရသား12သိန်းရဲ့ဘဝတွေဟာစိုးရင်စရာကောင်းလောက်အောင်အန္တရာယ်နဲ့ကြုံနေရပြီးအီရတ်နိုင်ငံတစ်ခုလုံးရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမယ့်အခြေအနေမှာရောက်နေပြီလို့နော်ဝေဒုက္ခသည်ကောင်စီအကြီးအကဲ Wolfgang Grassmann ကပြောဆိုခဲ့ပါတယ်။ထောင်ပေါင်းများစွာသောအရသားတွေဟာလည်းမြို့ကိုစွန့်ခွာထွက်ပြေးနေကြသလိုတော်တော်များများဟာလည်းချောင်းမြောင်းပစ်ခတ်မှုတွေနဲ့ဖောက်ခွဲတိုက်ခိုက်မှုတွေကြောင့်သေဆုံးခဲ့ကြရတယ်လို့လည်းနော်ဝေးဒုက္ခသည်ကောင်စီကပြောဆိုခဲ့ပါတယ်။မိုးဆူးမြို့မှာကြံနေသေးသူတွေအနေနဲ့လည်းဆန္ဒရိုက်ခံတဲ့ဆေးဝါးလိုအပ်နေစေဖြစ်ပြီးတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှအထောက်ပံ့ပစ္စည်းတွေနဲ့တခြားလူသားချင်းစာနာမှုအကူအညီတွေပေးပို့ဖို့ခက်ခဲလာတဲ့အခါပြက်လက်မှုတွေဟာပိုဆိုးလာနိုင်တယ်လို့လည်းပြောပါတယ်။
ပြည်ထိုင်နဲ့ပြင်သစ်နိုင်ငံတို့ကြားဒုက္ခသည်တွေရဲ့ကန့်ကျမာနဲ့ပတ်သက်လို့တင်းမာမှုတွေကြီးထွားနေချိန်မှာပဲအရွယ်မရောက်သေးတဲ့ဒုက္ခသည်တွေကိုနောက်ဆုံးဘတ်စကားတစ်စင်းနဲ့တင်ပြီးကာလေးမြို့ကနေပြင်သစ်နိုင်ငံတော်ဝန်ကစီစီရေးဌာနတွေစီကိုပြင်သစ်အာဏာပိုင်တွေပို့ဆောင်လိုက်ပါတယ်။အရင်တစ်ပတ်ကပဲရှင်းလင်းဖယ်ရှားလိုက်ပြီးတော့တော်အုပ်လို့တည်ကြတဲ့ဒုက္ခသည်စခန်းတွင်းကကုန်တင်တစ်တာတွေမှာဒီကလေးတွေယာယီခိုလုံနေကြတာဖြစ်ပါတယ်။အဲ့ဒီတည်းကတချို့ကိုဗီတိန်နိုင်ငံကခွဲဝေလက်ခံပြီးတာဝန်ယူဖို့အခုသတင်းပတ်အစောပိုင်းမှာပဲပြင်သစ်သမ္မတဖရန်စွာအော်လွန်ကတိုက်တွန်းခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေကိုဘက်စကားရီပေါ်တင်ပြီးတော့ခေါ်ဆောင်သွားတဲ့တစ်ချိန်တည်းမှာပဲဗီတိန်အနေနဲ့တာဝန်ယူဖို့ရှိလာအောင်တာဝန်ယူမှုရှိလာအောင်လို့ပြင်သစ်အစိုးရဘက်ကနောက်ထပ်ဖိအားပေးပြောဆိုဖို့လိုအပ်ကြောင်းလဲကာလေးမျိုးတော်ဝန်ကပြောဆိုခဲ့ပါတယ်။
ယူအေဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတော့ခင်ဗျာမြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအထောက်အကူဖြစ်အမေရိကန်ဒေါ်လာတန်း 8,000 နီးပါးပေးဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပို့ထုနေမှာကြေပြုပြောဆိုလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့မနေ့ကတိုကျိုမြို့မှာတွေ့ဆုံအပြီးပြုလုပ်တဲ့ပူးတွဲတဲ့နေသားရှင်းလင်းပွဲအတွင်းဂျပန်ဝန်ကြီးချုပ်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းကလူနည်းစုတွေနေထိုင်ရာဒေသတွေအတွက်အထောက်အကူတွေအပါအဝင်ဒေါ်လာ10ဘီလီယံနီးပါးကိုဂျပန်မြန်မာပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကနေတဆင့်ပေးသွားမှာဖြစ်ကြောင်းမြန်မာနိုင်ငံအတွင်းကဒေသတွေနဲ့ကုန်ထုတ်လုပ်မှုတွေအတွက်စီးပွားရေးဖွံ့ဖြိုးမှုအထောက်ပံ့အနေနဲ့ပေးရခြင်းဖြစ်ကြောင်းလည်းဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်ဂျပန်ဘက်ကဒီအကူအညီကို9နှစ်တာကာလအတွင်းပေးအပ်သွားမှာဖြစ်ပြီးတိုင်းဒေသလူနည်းစုတွေဖွံ့ဖြိုးရေးအတွက်အစိုးရဘဏ်ကကန္ဓာဘက်ကရောပုဂ္ဂလိကကန္ဓာဘက်ကပါထောက်ပံ့ပေးတော့မှာဖြစ်ပါတယ်မြန်မာနိုင်ငံဒီမိုကရေစီရရှိနေငြိမ်းချမ်းရေးရရှိရတို့အတွက်ပံ့ပိုးမှုတွေကိုဂျပန်နိုင်ငံကနေအလေးလေးနဲ့နဲ့ထောက်ခံခဲ့တာကိုအလေးထားကြောင်းဂျပန်နိုင်ငံရဲ့အထောက်ပံ့အပေါ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြန်လည်ပြောကြားခဲ့ပါတယ
်ရခိုင်ပြည်နယ်မှာအော်တိုဘာလ9ရက်နေ့ကနေကြားဆောင်ရဲစခန်း3ကိုအကြမ်းဖက်တိုက်ခိုက်ခံရမှုတွင်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ပြီးတဲ့နောက်အာဏာပိုင်တွေရဲ့နည်းမြေရှင်းလင်းမှုစစ်ဆင်ရေးမှာဒေသခံတွေအပေါ်လူခွင့်ရချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုတိတိကျကျစုံစမ်းစစ်ဆေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသကအခြေအနေတွေကိုနိုဝင်ဘာလ2ရက်နဲ့3ရက်နေ့တွေမှာတွားရောက်လေ့လာနေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာသံတမန်အဖွဲ့ထဲမှာအမေရိကန်သံတမန်ကြီးစကော့မာစီယယ်လည်းပါဝင်ကြောင်းနောက်ပိုင်းမှာလည်းအစိုးရအဖွဲ့ရောနိုင်ငံတကာအဖွဲ့တွေကိုပါတွားရောက်အကဲခတ်ခွင့်ရဖို့မျှော်လင့်ကြောင်းနဲ့ဒေသခံတွေဘေးကင်းလုံခြုံစေရေးဆောင်ရွက်ပေးဖို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကဗုဒ္ဓဟူးနေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။တာမတ်ကြီးနဲ့အခြားကိုယ်စားလှယ်အဖွဲ့တွေဟာဒေသခံလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့လက်တွေ့ဖြစ်ရအခြေအနေအကြောင်းကိုမေးမြန်းခွင့်ရခဲ့ကြောင်းလည်းသူကပြောဆိုပါတယ်။အလားတူအဲ့ဒီဒေသမှာအကာအကွယ်မဲ့နေသူတွေအတွက်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့လည်းကုလသမဂ္ဂကဗုဒ္ဓဟူးနေ့မှာမြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်။ကုလသမဂ္ဂအနေနဲ့ကန့်သတ်မှုတွေမပါတဲ့ခွင့်ပြုချက်မျိုးပေးဖို့မြန်မာတာဝန်ရှိသူတွေကိုမြစ်တာရက်ခံထားပြီးဒါမှသာကုလသမဂ္ဂဝန်ထမ်းတွေအနေနဲ့အဲ့ဒီဒေသမှာလိုအပ်ချက်အတွက်အကဲဖြတ်မှုတွေကိုကြကြပြင်းပြင်းဆောင်ရွက်နိုင်မှာဖြစ်တဲ့အပြင်အရေးပေါ်လိုအပ်မှုတွေကိုလည်းဖြည့်ဆည်းပေးနိုင်မှာဖြစ်တယ်လို့ကုလသမဂ္ဂကပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုပြန်ပြီးတော့စတင်နိုင်မှာဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပေါင်းစပ်ညှိနှိုင်းရေးရုံပြောခွင့်ရပုဂ္ဂိုလ်ပြဲပီရွန်ကပြောဆိုခဲ့ပါတယ
်။တူရကီသမ္မတအာဒိုဝမ် sorry အာရေဗျာဘီယံဆာလ်မန် IS အစ္စလာမစ်စစ်တေချအဖွဲ့တို့ဟာသတင်းလွတ်လပ်ခွင့်ကိုဖိနှိပ်ချုပ်ချယ်သူတွေဖြစ်ကြောင်းအထောက်သတင်းတောက်တွေအပေါ်ရာဇဝတ်မှုကျူးလွန်သူတွေကိုအပြစ်ပေးရယူခြင်းမရှိတဲ့လောက်ရအဆုံးသတ်ရေးအတွက်ယူရပြီး Reporter Without Border နေစီမချသတင်းတောက်များအဖွဲ့ကဗိုလ်ထုနေမှာထုတ်ပြန်တဲ့နှစ်စဉ်အစီအခံစာမှာပေါ်ပြထားပါတယ်။နှစ်ပေါင်း180ဒီကမှာခင်ဗျာနိုင်ငံပေါင်း180ကသတင်းလွတ်လပ်ခွင့်အခြေပြစည်းရင်းကိုနေစီမချသတင်းတော်များအဖွဲ့ကထုတ်ပြန်လိုက်တာမှာမြန်မာနိုင်ငံဟာမကြသေးခင်ကာလတွေအထိစင်စာဖြတ်တတ်မှုတွေအကြီးအကျယ်လှုပ်ဆောင်ခဲ့ရတာကအခုနှစ်မှာတော့သတင်းလွတ်လပ်ခွင့်အတွက်အနီးကစောင့်ကြည့်ရမယ့်နိုင်ငံစည်းရင်းပ piang shui tamma lai jang RSF ne zi mi cha tadin daw mya phwe ye sin khan sa ma phaw pya tha ba de nangan ye kaisa ko ye ta ja de myama tadin media ri a ne ne atan tin lut lat khwin shi cha chaung da ba mai aso wa ne tamma lo ye we ban pyo so chin ma khan ya aw myama tadin media ri ha ko tu baw ne ko sin sa phyat taw chin ne lut saung ni cha chaung phaw pya tha ba de myama nangan ha pi khe de 2015 khu ni dong ga a sin 114 ma shi khe ya ga a khu ne 2016 khu ne ma do 143 ko pyaung le bi ta sin tet la la phit ba de
Direct from Washington, the voice of America, VOA. Not so young and got the renegade, goes on when I name Manana Chanupio, Pia, Toga, Pipare, Kuro, Japan and Yaldo, San Suji, Drina, Sinemwe, Drina, Sabame. The morning and Marta and the Lenaka and Purina, he looks on the Murima, Quimpio, Dutta Sibu, Japan and Yam Billion Lizzie, Pia Toma, Pipare. Nangan o atamien kan pogu doong san su ji ye Japan nangan ngaya ja kizin duin Japan wunyi jo shinzu abe ne dwe song zima akulu pyo jalai da ba. Gao zong na u dwe song sui ni bwe api ma bilo de Drenza shin ni bwe ma pyo jaja di ne patta bilo doke miu taka api song pyo pya piwa li mek mea.
Nyama nangan ma taenda le na kainu ne nyingjani ya bu dwe juba ni re suwa te dwe Japan suwa ka kunyi pambu re ni ne Japan yan billion share pe ma phit pi da ha myama nengam ngain chan yi atwet yi ywe pi pan bo pi de lo yong chi chang bodu phu ne ma Japan wunyi chong ne pu twet phit lut de tadin sa shin ne pwae ma Dong San Suu Kyi ga pyo cha khe ba de
wunyi chong ji pyo twa de thauk paw mu re ma so yin chima lo ngain chan yi ya shi bo atwet billion 40 naw pyo lo chima lo di tan yin da ri ne tacha tan yin da ni mi ri mho de niya ri cha ma kwe ha kwa ha mu ri le cha sin twa bo atwet
ကျေးလက်တော့ရည်နဲ့မျိုးရီချာမှာကောဟမှုရီကျဆင်းသွားဖို့အတွက်ဘီလီယံ၈ပံပိုးရဲဆိုတာလေကျမတို့နိုင်ငံရဲ့တည်ငြိမ်ညီချမှုအတွက်လည်းဖြစ်ပါတယ်ဖွံ့ဖြိုးတက်တဲ့ဖို့အတွက်လည်းဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဆူအာဘေကမြန်မာနိုင်ငံတခွန်းအမျိုးသားပြန်လည်တင့်မြှင့်ရေးအတွက်အသီးပွင့်တွေဖြစ်လာစေဖို့အတွက်မျှော်လင့်ထားကြောင်းပြန်လည်ပြောကြားခဲ့တာပါ မြန်မာနိုင်ငံမှာ NLD အစိုးရအသစ်တက်လာခဲ့ပြီးတဲ့နောက်ပထမဆုံးချိန်ဖြစ်တဲ့ဂျပန်နိုင်ငံကိုလာရောက်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဗုဒ္ဓဘူးနေ့ညနေပိုင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတိုကျိုမြို့ကအာကာဆာကာအစိုးရအေဂီဟာမှာဂုံပြုခန်းနာနဲ့ကြိုဆိုခဲ့တာဖြစ်ပါတယ်။နိုင်ငံငံခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံပွဲမှာစီးပွားရေးကာကွယ်ရေးခံတပ်တွ ိစ္စရပ်တွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ပါတယ်။ဒေတာရင်းကိစ္စရပ်တွေထဲမှာနိုင်ငံတကာရဲ့ဝေဖန်မှုတွေကိုဂရုမစိုက်ဘဲနျူကလ িয়ার နဲ့ဒုံးလက်နဲ့တွေထုတ်ဖို့အတွက်စူးစမ်းနေတဲ့မြောက်ကိုရီးယားအရေးလဲပါဝင်ပါတယ်။ဝန်ကြီးချုပ်အာဘေကမြောက်ကိုရီးယားအရေးနိုင်ငံတကာရဲ့ကြိုးပမ်းမှုမှာမြန်မာပါဝင်လာဖို့တောင်းဆိုခဲ့တာမို့ဒေါင်ဆန်းစုကြည်ကလည်းမြန်မာကမြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံမှုရှိပြီးဂျပန်နဲ့မရှိတဲ့အနေအထားကိုနားလည်ပါကြောင်းပြောကြားခဲ့ပါတယ်။ဆွေးနွေးပွဲအပြီးမှာမြန်မာနဲ့ဂျပန်နှစ်နိုင်ငံအစိုးရတွေကြားဂျပန်ပြည်ပပူးပေါင်းဆောင်ရွက်မှုလိုအပ်ပေးများဆီလိုရဲ့သဘောတူစာချုပ်လွှာကိုပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့မြန်မာနိုင်ငံဆိုင်ရာဂျပန်တမတ်ကြီးတာတိရှိဟီကူချီတို့ရဲ့လက်မှတ်ရေးထိုးပွဲကိုတက်ရောက်ခဲ့ကြပြီးနှစ်နိုင်ငံခေါင်းဆောင်နှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲမှာမြန်မာအစိုးရတစ်ကိုဂျပန်နိုင်ငံကထောက်ခံပံ့ပိုးကြောင်းဝန်ကြီးချုပ်အာဘေကပြောပါတယ်
။ Nippon にとってမြန်မာは
自由မြန်မာနိုင်ငံဟာဂျပန်နိုင်ငံရဲ့မိတ်ဆွေပါ။ကျွန်တော်တို့နှစ်နိုင်ငံကြားလွတ်လပ်မှုဒီမိုကရေစီအခြေခံလူ့ကိုယ်ရေးနဲ့တရားဥပဒေစိုးမိုးရေးတွေလိုအခြေခံစံတန်ဖိုးတွေကိုဝေမျှလိုသလိုမြန်မာအစိုးရတည်းရဲ့ကြိုးပမ်းအားထုတ်မှုတွေကိုဂျပန်နိုင်ငံကအပြည့်အဝထောက်ခံပံ့ပိုးပေးနေပါတယ်။
ဒေါ်ဆန်းစုကြည်ကမြန်မာနိုင်ငံမှာတမိုင်းဆမျက်နှာတစ်ရက်ကိုဖွင့်လှစ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံကဂျပန်ဟာမြန်မာနဲ့ဆက်လက်ပြီးလက်တွဲသွားနိုင်မယ်မိတ်ဆွေကောင်းတစ်ရက်အဖြစ်နဲ့ယုံကြည်ထားကြောင်းပြန်လည်ပြောကြားခဲ့တာပါ။ဝန်ကြီးချုပ်အာဘေကတော့အခုဂျပန်ကပေးတဲ့အကူအညီတွေကနေကြီးရွာနေလူထုအတွက်အလုပ်ကိုင်တွေဖန်တီးပေးနိုင်အောင်နဲ့ဆက်မှုလုပ်ငန်းတိုးတက်လာအောင်လှုပ်ပေးဖို့တွေပါဝင်ကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကတက်တန်းကြာရှည်နေပြီဖြစ်တဲ့ရေအားလျှက်စစ်ထုတ်စစ်အုံကြီးနှစ်ခုပြန်လည်ပြီးပြင်ဆင်ဖို့ချင်းငွေတွေထုတ်ပေးဖို့လုပ်မှာဖြစ်ကြောင်းလည်းပြောပါတယ်။ဂျပန်နိုင်ငံကမြန်မာနိုင်ငံဒီမိုကရေစီရဲ့ကျိုးပမ်းမှုတွေအောင်မြင်စေခြင်းနဲ့စေတနာနဲ့ကူညီထောက်ပံ့မှုတွေကိုတန်ဖိုးထားတဲ့အနေနဲ့ဒီကူညီမှုတွေကိုအကျိုးရှိအောင်ကြိုးစားမယ်လို့လည်းဒေါန်ဆန်းစုကြည်ကကတိပြုခဲ့ပါတယ်
။ကျမတို့နိုင်ငံအောင်မြင်စေခြင်းနဲ့ဆိုတာလည်းကျမယုံကြည်ပါတယ်။ဒါကြောင့်မို့လို့အခုအချိန်မှာဆိုလို့ရှိရင်ဒီမိုကရေစီအောင်မြင်မှုအတွက်
ညချင်းရရှိဖို့အတွက်ဖွံ့ဖြိုးတိုးတက်ရေးဖို့အတွက်ဂျပန်နိုင်ငံအနေပြီးတော့စိတ်အားထက်သန်စွာနဲ့ကူညီရအောင်ကျမတို့အနေပြီးတော့တန်ဖိုးထားပြီးတော့ဒီလိုကူညီမှုတွေဟာတကယ်ကိုအကျိုးရှိအောင်လို့ကျမတို့အနေပြီးတော့ကြိုးစားသွားပါမယ်ပြောချင်ပါတယ်။ဒေါန်ဆန်းစုကြည်ဟာဗုဒ္ဓဘုရားနေမနဲ့ပိုင်းမှာပဲဂျပန်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့ပါတယ်။အခုလိုဂျပန်နိုင်ငံကကြာခီးစ တို့နဲ့ပါတွေ့ဆုံမှုစီစဉ်ထားပါတယ်။စနေနေ့ဂျပန်ခီးစဉ်အဆုံးမသတ်ခင်မှာဒေါန်ဆန်းစုကြည်ဟာဂျပန် National Press Club သတင်းတောင်များအသင်းမှာသတင်းစာရှင်းလင်းပွဲတစ်ရပ်ပြုလုပ်ဖို့ရှိပါတယ်
။ဒါကတော့ဒေါ်ခင်မျိုးတက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုဆက်ပါမယ်။ရခိုင်ပြည်နယ်မောင်းတော်ဒေသမှာမြန်မာလူမျိုးရေးတပ်တွေဘက်ကလူခွင့်ရချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်းဆွဆွဲချက်တွေကိုတည်တည်ချာချာစုံစမ်းစစ်ဆေးဖို့နဲ့ဒေသခံတွေဘေးကင်းလုံခြုံစေရေးအတွက်ဆောင်ရွက်ပေးဖို့အမေရိကန်ပြည်ထောင်စုကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အလားတူအဲ့ဒီဒေသမှာအကာအကွယ်မဲ့နေတဲ့သူတွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုလည်းခွင့်ပြုဖို့ကုလသမဂ္ဂကမနေ့ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နဲ့ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုနှစ်ရက်ကြာတွားရောက်လေ့လာနေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတန်တမန်ကိုယ်စားလှယ်အဖွဲ့ထဲမှာအမေရိကန်သံအမတ်ကြီး Scott Marcial လည်းပါဝင်ကြောင်းနဲ့နောက်ပိုင်းမှာလည်းအခုလိုဆက်လက်ပြီးအစိုးရအဖွဲ့ရောနိုင်ငံတကာအဖွဲ့တွေပါတွားရောက်အကဲခတ်ခွင့်ရဖို့မျှော်လင့်မိကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ် John Kirby ကမနေ့ဗုဒ္ဓဘုနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ်
So the ambassador did conduct a two-day visit with an international delegation including
Otuwala Koyani ga yeskani tak khat khan kha ya pi naw set twae lu khun yi chho phaw mu ri che che pyan pyan phit bwa kha de lo tadin ni thwet kha de yakhan pi ne myaw pain go twa yauk kha da ba tamat ji ne tacha ko sa le apwe ri ha di ta kan lu mu apwe si ko sa le ri ne twet song pi lo let twet phit ya che ni a chang go me myan kwin ya kha ba de di khi sin ha patama che lan phit pi lo ai di ta ma အစိုးရအဖွဲ့ရောနိုင်ငံတကာအဖွဲ့အစည်းတွေပါဆက်လက်လေးလာကဲခတ်ခွင့်ရနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။ဒါအပြင်မောင်းတော့ဒေတာမှာလူခွေရေးချိုးဖောက်မှုတွေဖြစ်ပွားခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အသေးချာစုံစမ်းစစ်ဆေးဖို့အမေရိကန်သံအမတ်ကြီး Scott Marcial ကမြန်မာအာဏာပိုင်တွေကိုအလေးနဲ့တိုက်တွန်းခဲ့ကြောင်း John Kirby ကဆိုပါတယ်
။ The ambassador took the opportunity to stress to government officials accompanying the delegation that a thorough investigation into
တမကြီးနေနဲ့ကိုယ်စားလှယ်အဖွဲ့နဲ့တူလိုက်ပါလာတဲ့မြန်မာအစိုးရအရာရှိတွေကိုအလေးနဲ့အသိပေးခဲ့တာကလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေဖြစ်တဲ့အကြောင်းထွက်ပေါ်လာတဲ့ဆွဆွဲချက်တွေကိုတည်တည်ချာချာစုံစမ်းစစ်ဆေးပြီးဒေသခံအားလုံးကိုလည်းဘေးကင်းလုံခြုံစေဖို့အပြင်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေအပြည့်အဝရရှိနိုင်မှုအချက်တွေကိုပြောခဲ့ပါတယ်
အလားတူမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာလည်းမောင်းတော်ဒေတာဘက်ကရောက်ရှိနေတဲ့နိုင်ငံတကာကိုယ်စားလှယ်အဖွဲ့အခြေအနေနဲ့ပတ်သက်လို့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျရစ်ကအခုလိုပြောသွားပါတယ
် The UN is requesting unimpeded access so that humanitarian staff can carry out comprehensive needs assessment
ကုလသမဂ္ဂအနေနဲ့မြေတားရက်ခံနေတာကကန့်သတ်မှုတွေမပါတဲ့ခွင့်ပြုချက်တွေဖြစ်ပါတယ်ဒါမှသာကုလသမဂ္ဂဝန်ထမ်းတွေအနေနဲ့အဲ့ဒီဒေသမှာလိုအပ်ချက်တွေအကဲဖြတ်မှုတွေကိုကြေကြေပြန့်ပြန့်ဆောင်ရွက်နေမှာဖြစ်ပြီးတော့အရေးပေါ်လိုအပ်မှုတွေကိုလည်းဖြည့်ဆည်းပေးနေမှာဖြစ်သလိုကုလသမဂ္ဂဘေးနေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုပြန်ပြီးတော့စတင်နိုင်မှာဖြစ်ပါတယ်ပြီးခဲ့တဲ့အော်တိုဘာလ9ရက်နေ့ကလေးကမောင်းတော်ဒေသမှာလူသားချင်းစာနာမှုဆိုင်ရာထောက်ပံ့မှုလုပ်ငန်းတွေရပ်ဆိုင်းခံခဲ့ရတာကြောင့်လူပေါင်းတသိန်းခွဲကျော်သူတို့အတွက်ပုံမှန်ထောက်ပံ့နေတဲ့ငွေကြေးစားနပ်ရိက္ခာနဲ့အာဟာရအကူအညီတွေကိုမရခဲ့ကြပါဘူးဒါအပြင်ကလေးပေါင်း 3,000 ကျော်ဟာအလွန်စိုးရိမ်ရလောက်အောင်အာဟာရချိုးတဲ့နေပြီးတော့သူတို့အနေနဲ့ပုံမှန်အသက်ရှင်သန်တဲ့ရေအတွက်အထောက်အကူတွေရဖို့လိုအပ်နေပါတယ်
။မောင်းတော့နဲ့ရသေးတောင်မြို့နယ်ကကျေးရွာတွေမှာအကြမ်းဖက်စီးနှင်းတိုက်ခိုက်တဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့အခြေအနေတွေကိုတွားရောက်ကြည့်ရှုနေတဲ့နိုင်ငံတကာကိုယ်စားလှယ်အဖွဲ့မှကိုယ်တိုင်ပါဝင်နေတဲ့ UN OCHA ကုလသမဂ္ဂဌာနလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှူးပီယဲပီယွန်ကလည်းလူသားချင်းစာနာမှုအကူအညီတွေရပ်ဆိုင်းခံထားရတဲ့အတွက်အဲ့ဒီဒေသမှာအခြေအနေတွေဆိုးရွားလာတာကိုစိုးရိမ်မကင်းဖြစ်မိကြောင်းအခုလိုပြောပါရစေ
At the moment children who are malnourished
လက်ရှိအချိန်မှာအာဟာရချို့တဲ့နေတယ်လို့ကျွန်တော်တို့တွေ့ရှိခဲ့တဲ့ကလေးငယ်တွေကိုစပြီးကျွန်တော်တို့အကူအညီပေးနေတာတွေကိုညာတွင်းချင်းရပ်ဆိုင်းခံခဲ့ရတဲ့အတွက်တိတ်ကိုစိုးရိမ်စရာကောင်းပါတယ်အခြေအနေတွေဟာဆိုးဝါးနေတာပါ
လက်ရှိမောင်းတော့ဒေသမှာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့သူတွေအတွက် အထောက်ပံ့တွေကိုအမြန်ဆုံးပံ့ပိုးပေးနိုင်ဖို့လိုအပ်နေကြောင်းပီယက်ပီယွန်ကဆက်ပြီးပြောပါရယ်မြန်မာဆိုရဘက်ကတော့သူတို့အနေနဲ့မောင်းတော်ဒေတာဘက်မှနိုင်ငံတကာထောက်ပံ့အကူအညီပေးတာတွေကိုရက်စဲထားခြင်းမရှိသလိုလူခွေရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေဟာလည်းမှန်ကန်မှုမရှိကြောင်းညင်းဆိုထားပါရယ်ရှင
်မိုင်းအင်ဂျင်နိုင်ပြောပြတော်တာဖြစ်ပါရယ်ခင်ဗျာအခုတော့အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စီရုံးနေတဲ့အခြေအနေကိုတင်ဆက်ပေးပါမယ်ရွေးကောက်ပွဲကျင်းပဖို့6ရက်ပဲလိုတော့တဲ့အချိန်မှာအမေရိကန်သမ္မတလောင်းနေဖြစ်ကြတဲ့ဒီမိုကရက်တစ်ပါတီကဟီလာရီကလင်တန်နဲ့ရီပပ်ဘလီကန်ပါတီကဒိုနယ်ထရမ့်တို့ဟာတူဦးတူဦးအပြန်အလှန်ထိုးနှက်ပြီးတော့ရွေးကောက်ပွဲအနေရရေးအတွက်အရေးပါဆုံးပြည်နယ်တွေမှာအကြိတ်နဲ့မဲဆွယ်စည်းရုံးနေကြပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုနောက်ဆုံးအခြေအနေတွေကိုကိုဇော်ဝင်းနိုင်ကစူးစီးတင်ပြထားပါတယ်နားဆင်ကြပါခင်ဗျာ
အခုနှစ်သမ္မတရွေးကောက်ပွဲအနေရရေးအတွက်အရေးပါဆုံးပြည်နယ်တွေလို့သတ်မှတ်ထားကြတဲ့အရီဇိုနာနဲ့နေဗားဒါပြည်နယ်တွေမှာဒေါ်နယ်ထရမ့်ကအနေငယ်အသားစီးရနေပြီးဖလော်ရီဒါနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာတော့ဟီလာရီကလင်တန်ကအနေငယ်အသားစီးရနေတဲ့အကြောင်း CNN သတင်းဌာနကနောက်ဆုံးကြေညာထားတဲ့လူမှုစစ်တမ်းမှာဖော်ပြထားပါတယ်။ဒါကြောင့်လဲသမရလောက်နှစ်ယောက်စလုံးဟာဒီလေးပြည်နယ်အပါအဝင်တခြားအရေးပါတဲ့ပြည်နယ်အတော်များများမှာအခုရက်ပိုင်းနေအတွင်းအကျိတ်နဲ့မဲဆွယ်စည်းရုံးနေကြတာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာဗိုလ်ထုနေကပြုလုပ်တဲ့မဲဆွယ်စည်းရုံးမှုအတွင်းရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုအခုလိုတိုက်ခိုက်ပြောဆိုခဲ့ပါတယ
်။ Real change also means restoring honesty to our government. As you know, the FBI has reopened.
စစ်ဘဏ်နဲ့ပြောင်းလဲမှုဆိုတဲ့နေရာမှာကျွန်တော်တို့အစိုးရအဖွဲ့အတွင်းရိုးသားတဲ့လှုပ်ဆောင်မှုတွေပြန်ပြီးတော့ရှိလာအောင်လှုပ်ဖို့လိုပါတယ်။ခင်ဗျားတို့သိတဲ့အတိုင်းပါပဲ။FBI ကကောက်ကျစ်တဲ့ Hillary Clinton ရဲ့ email အရှုပ်တော်ပုံကိစ္စကိုပြန်ပြီးတော့စုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်ပါတယ်။ Hillary Clinton ဟာသူရင်ဆိုင်နေရတဲ့ဥပဒေရေးရာကိစ္စတွေအတွက်တခြားလူတွေကိုအပြစ်ဖို့ကျင်နေတာပါ။ပြီးခဲ့တဲ့ရက်အနည်းငယ်အတွင်းကသူမရဲ့ပြောဆိုလှုပ်ဆောင်မှုတွေဟာလည်းလုံးဝစိတ်ထိခိုက်နေတဲ့ပုံပေါက်နေပါတယ်။သူမပြောဆိုနေတာတွေလှုပ်ဆောင်နေတာတွေဟာမယုံကြည်နိုင်စရာပါပဲ။ဒါပေမဲ့ဒါတွေအားလုံးကသူမကိုသူမသာအပြစ်တင်ရမှာဖြစ်ပါတယ်။
FBI ကဟီလာရီကလင်တန်ရဲ့အီးမေးလ်အရှုပ်တော်ပုံကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြန်လည်လှုပ်ဆောင်နေကြောင်း FBI ညွှန်ကြားရေးမှူး James Comey ကပြီးခဲ့တဲ့တောက်ကြနေ့မှာပြောကြားပြီးတဲ့နောက်လူမှုစစ်တမ်းတွေမှာကလင်တန်ကိုထောက်ခံမှုတွေကြဆင်းလာနေကြောင်းလူမှုစစ်တမ်းတွေမှာဖော်ပြနေတဲ့တချိန်ထဲမှာပဲဒေါ်နယ်ထရပ်ပေါ်ထောက်ခံသူအရေးအတွက်ဟာလည်းတစ်ဖက်မှာတိုးလာနေတာဖြစ်ပါတယ်။ဒါကြောင့်လဲရွေးကောက်ပွဲရဲ့နီလာလေးလေးသမ္မတလောင်းနှုတ်ဦးအပေါ်ထောက်ခံသူအရေးအတွက်ဟာကွာခြားမှုနည်းလာလေးလေးဖြစ်လာနေတာပါ။ထရမ့်အနေနဲ့လည်းဒီရက်ထက်မှာပြဿနာဖြစ်စေမယ့်အကြောင်းအရာတွေနဲ့ကင်းဝေးနေတာတော့မဟုတ်ပါဘူး။ Ku Klux Klan KKK လို့ခေါ်တဲ့လူပြူမဟုတ်သူနိုင်ငံသားတွေအားလုံးကိုမုန်းဒီရေလှုပ်ဆောင်နေတဲ့အဖွဲ့ကထရမ့်ကိုထောက်ခံကြောင်းသူတို့ရဲ့သတင်းစာမျက်နှာဖုံးမှာအင်္ဂါနေ့ကရေးသားဖော်ပြခဲ့တဲ့အတွက်နိုင်ငံသားလူမျိုးသားတွေကိုမလိုလားသူစန့်ကျစ်သူအဖြစ်အစောပိုင်းကနေကအထင်ခံနေရတဲ့ထရမ့်အနေနဲ့အဲ့ဒီအဖွဲ့ရဲ့ထောက်ခံမှုကိုမလိုလားကြောင်းမုန်တိမှုအားလုံးကိုစန့်ကျင်ကြောင်းချက်ချင်းတုံ့ပြန်ပြောဆိုခဲ့ရပါတယ်။ဒီတော့တွင်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ဟာဗိုလ်ထုနေ့ကအာရီဇိုနာပြည်နယ်မှာမဲဆွယ်စည်းရုံးနေပါတယ်။အင်္ဂါနေ့တုန်းကတော့ထရမ့်ကအမျိုးသမီးတွေအပေါ်နှိမ်ချဆက်ဆံတဲ့ကိစ္စတွေအပေါ်ဖလော်ရီဒါပြည်နယ်မှာပြုလုပ်တဲ့မဲဆွယ်စည်းရုံးမှုအတွင်းကလင်တန်ကထိုးနဲ့တိုက်ခိုက်ခဲ့ပါတယ်
။ When I think about what we now know about Donald Trump and what he's been doing for 30 years, he sure has spent a lot of time demeaning, degrading,
Donald Trump
ရဲ့ပတ်သက်
လို့ကျမတို့ခုတည်ထားတဲ့အချက်တွေပြင်လွန်ခဲ့တဲ့နှစ်30အတွင်းကသူလုပ်ခဲ့တဲ့ဆိုတဲ့အကြောင်းတွေကိုကျမတို့ပြန်စဉ်းစားတဲ့အခါမှာသူ့အနေနဲ့အမျိုးသမီးတွေကိုနှိမ်နယ်၊ကဲ့ရက်တယ်၊စော်ကားတယ်၊ကိုထိလျောက်ပြုမူတာတွေအတော်လေးလုပ်ခဲ့တာကိုတွေ့ရပါတယ်
ဒီနေ့ရွေးကောက်ပွဲဟာအမတန်အရေးကြီးတဲ့ရွေးကောက်ပွဲဖြစ်တယ်ဆိုပြီးသမ္မတလောင်းနှစ်ယောက်စလုံးကပြောဆိုစည်းရုံးနေကြတာပါ။ဒါကြောင့်လဲဟီလာရီကလင်တန်အတွက်သမ္မတဘာရက်အိုဘားမားနဲ့ဒုသမ္မတဂျိုးဘိုင်ဒန်တို့ကိုယ်တိုင်ဖုတ်ထုနေ့ကမဲဆွယ်စည်းရုံးပေးခဲ့ကြပါတယ်။မြောက်ကာရိုလိုင်းနားပြည်နယ်ချပယ်ဟီလ်မြို့မှာပြုလုပ်တဲ့မဲဆွယ်စည်းရုံးမှုအတွင်းသမ္မတဖြစ်တဲ့ဖြစ်ထိုက်သူအနိုင်ရအောင်မဲပေးကြဖို့အတွက်သမ္မတအိုဘားမားကတိုက်တွန်းပြောကြားခဲ့ပါတယ်
။ And guess what North Carolina, the good news is all of you are uniquely qualified.to make sure this guy who's uniquely unqualified does not become president.
North Carolina မဲဆန္ဒရှင်တွေစဉ်းစားကြည့်ကြပါ။တရင်အောင်တစ်ခုကတော့ခင်ဗျားတို့အလုံးဟာတကက်ကိုအရေးရှင်မရှိတဲ့ကိုယ်စားလှမ်းသမရမဖြစ်အောင်ဟန်တားဖို့ထူကြတဲ့အရေးရှင်ပြည်မိသူတွေဖြစ်ပါတယ်။ခင်ဗျားတို့မဲပေးကြရပါမယ်။ကောင်းတာတစ်ခုကတော့အဲ့ဒီပုဂ္ဂိုလ်ကိုသမရမဖြစ်အောင်ဟန်တားနိုင်ုံတင်မကပါဘူး။ Topi panade tinging that ye sing or see be that pit that ye sing a pimizono suyama goes the long or talk on maybe jam mova. Suaro, now American Pitanzu as a mapchelame, Hillary Clinton met Chipare.
ABC Drintanane, the Washington Post Drinzaruga, Noemala Dianima, call you get a Luru Sidani Ea, Republican Tamara Long Donald Trumga, Democrat Party Tamara Long, Hillary Clinton, Lizard Chaya Kainon, Lizard Naya Kainone, Matimata Atazi Yani de Lu Popia Tavarekna
Guzo Winline Pupia Dora Pipare, Dorashi Makna. American Tamara Long to Upide Donald Trump, Weji, Yunzia Kaunedu, Madarizia Kaunedu, Satapin Yin, Tidi. Don't know that type, Yosu, Nija, Durema, American, yet this Republican, Tamara Longa, Mute Media, Po, Yosu, get it, Outanjare, Manches, Gari, Pomaro, Australia, Nangay, Lokara, Anaya, Padi, Madio, Daika, Madigawa, Pitin, Shoncha, Gejavare, Phil Marcia, Drenwalu, Sepido, Pyopiamisuino.
Well, Donald Trump's lewd video comments about women have been met with almost universal condemnation.
Donald
Trump's Donald Trump's a pig.
He's an absolute repugnant animal who absolutely deserves to apologize.
Donald Trump la tu ha long wa mon ni myo sia kaung ne tarai sa ma tu ni ne a pye wa taung man bu kaung de lu lu re le sa khan cha ya de a ri ga Republican Party win ne a long tu ne kin kin ni cha ya ba lai me
The comments were demeaning, they were disappointing, and they were wrong, full stop.
Liberal Democratic Party Senate Ludoma David Lyon Helmanga Australia Nangai the Marie Tumpian Pioso Niariga Lunomare the Lautiro Pio Matemulo Suare
misogynist, sexist, even a groper. If he's president of the United States, we are still in an alliance.
Mingma Mondu, Mingmari or Chunin Edu, Mapomia Bioredu, Tuha American the Napsi, Tuha Sue Gapsila Mesui.
ကျွန်တော်တို့ဟာအမေရိကန်ရဲ့မဟာမိတ်ပါကျွန်တော်တို့အနေနဲ့စုနဲ့ဘယ်လိုလက်တွဲလုံထိုင်မလဲဆိုတဲ့နည်းလမ်းဆရာတော့မှာပါအဲ့တော့ကျွန်တော်အကြံပြုချင်တာကကောင်းကောင်းပြောကြပါသူပြောတာကိုကျွန်တော်မကြိုက်ပါဘူးသူ့အနေနဲ့ထပ်ပြီးပြောတော့မယ်မထင်ပါဘူးတလှောက်ပဲထားလိုက်ကြပါဗျာတချို့ပညာရှင်တွေကတော့ 1990年代開票數ラリー시바레。シネルドマダリンヒンスネ、ルウェムクイサボ散陣ね、ワンネーションパーティー高層ポリンハンサンドがドナルドトランプを、てちょウェバンピッテンに無理が、てやしゃだもしぶるとပြောばれ。Now
let's be honest about it. There are a lot of men out there.
ယူယူတာတာပဲပြောကြအောင်ပါ。ဒီမှာယောက်ျားတွေအတော်များများဟာဒီလိုမျိုးဆွဆူခွားခွားပြောဆိုတတ်ကြသူတွေပါ。ဒီပုံစံမျိုးတွေကြီးပါပဲ。ပေါ်လင်းဟန်ဆန်ဟာ
Australia နိုင်ငံအတွင်းကိုမွတ်စလင်တွေဝင်ရောက်နေတာကိုပိတ်ပင်ဖို့လိုလားသူဖြစ်ပါတယ်။ဒီမှအနေနဲ့ဒေါ်နယ်ထရမ့်ကိုဒီမှနဲ့အမြင်တဘောထားတူတူလို့ရှုမြင်ပါတယ်။နယူးဆောက်ဝေးပါလီမန်ရဲ့အထက်လွှတ်တော်မှာတော့ဒေါ်နယ်ထရမ့်ရဲ့အမှုအကျင့်ပေါ်ဝေဖန်ရှုံချတဲ့အဆိုကိုတခဲနဲ့အတီးပြုခဲ့ကြပါတယ်။ဩစတြေးလျအဆိုအရအရာရှိတွေဟာဒေါ်နယ်ထရမ့်နဲ့ရှင်ပြန်ပေနိုင်ငံသားရေးဝန
အမေရိကန်ပြည်ထောင်စုနဲ့အတူရှင်တွဲရည်တည်ခဲ့တဲ့နိုင်ငံဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့သမ္မတရွေးချယ်မှုအပေါ်အထူးစိတ်ဝင်စားတဲ့နိုင်ငံလေးဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်နံနက်6နာရီခွဲရှိပါပြီတော်ရက်ရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့ပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်နားဆင်နိုင်ကြပါတယ်ခင်ဗျာအခုဒုတိယပိုင်း나이ဝဲအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာအပတ်စဉ်ကဏ္ဍတွေနဲ့အတူ
ကျွန်တော်တို့နိုင်ငံရဲ့ပွဲစဉ်တူတူတမှုတို့ကတော့နိုင်ငံကရဲ့စီးပွားရေးဆက်ဆံရေးကောင်းလာဖို့ပါပဲဒါအရေး
မြန်မာရေးတုံးတက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဦးကျော်စံတာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာခေါင်းဆောင်ရဲ့မလွယ်ကူသောဆက်ဆံရေးဆိုတဲ့ခေါင်းစဉ်နဲ့ Nikki Asian Review မှာ Gwen Robinson ရေးသားထားတာကိုထုတ်ထုတ်တင်ပြလိုပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့၅ရက်ကြာဂျပန်ခရီးဟာဂျပန်နိုင်ငံရဲ့ Conservative ဖြစ်တဲ့ Liberal Democrat Party အစိုးရနဲ့သူ့ရဲ့မပြေလည်တဲ့ဆက်ဆံရေးကိုပေါ်လွင်စေပါတယ်။တက်ကြွလှုပ်ရှားသူဘဝကနေနိုင်ငံရေးသမားဖြစ်လာတဲ့ဒေါအောင်ဆန်းစုကြည်ဟာပုဂ္ဂိုလ်ရင်းနဲ့ဝတ်တရားကိုခွဲခြားရရာကောင်းမှန်သဘောပေါက်ခဲ့ပါပြီ။ဒါပေမဲ့သူထင်းထင်းခံခဲ့ရခြင်းတုန်းကဂျပန်အစိုးရဟာမြန်မာအစိုးရကိုဒဏ်ခတ်ခြင်းမရှိဘဲပုံမှန်ဆက်ဆံနေခဲ့တာနဲ့ပတ်သက်လို့သူမကျေနပ်ဘူးဆိုတာပြသခဲ့ပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့လက်တွေ့ကြကြချင်းကပ်လာမှုကြောင့်အခုတစ်ချိန်ဂျပန်ခီးစဉ်ကတော့ယခင်2013ကသွားခဲ့တဲ့ခီးစဉ်နဲ့အများကြီးနှွေးထွေးလာခဲ့ပါတယ်။2013ခီးစဉ်တုန်းကတော့ဒေါအောင်ဆန်းစုကြည်ကဂျပန်နိုင်ငံမှာအမျိုးသမီးတွေအခွင့်အရေးနှိမ့်ချနိုင်မှုကိုဝေဖန်ပြောဆိုတာမျိုးလိုကဖီကောက်ဖြစ်စရာတွေရှိခဲ့ပါတယ်။ဂျပန်ပါလီမန်မှာအမျိုးသမီးအမတ်ဦးရေဟာမြန်မာနိုင်ငံလွှတ်တော်မှာတော့မရှိဘူးလို့သူကအိမ်မှာပြောခဲ့ပါတယ်။ဒါပေမဲ့ရည်စရာဖြစ်နေတာကအခုစုကိုယ်တိုင်ခေါင်းခေါက်ရွေးခဲ့တဲ့မြန်မာနိုင်ငံလက်ရှိအစိုးရအဖွဲ့ထဲမှာအမျိုးသမီးဆိုလို့သူတယောက်ကလွယ်ပြီးဘယ်သူမှမပါတာပဲဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ဒီထောက်ဂျပန်သွားတဲ့အကြောင်းရင်းတွေအများကြီးရှိတဲ့အထက်မှာပထမတစ်ချက်ကတော့တရုတ်နဲ့အမေရိကန်တို့နဲ့ထိညှိနှိုင်မဲ့ဗမ်လိုက်နိုင်ငံကြားရေးမူဝါဒကိုခိုင်မအောင်ပြသဖို့ပဲဖြစ်ပါတယ်။ဒါပေမဲ့ဂျပန်ကတော့ထိတ်တန့်ဦးစားပေးစီရင်မှမပါဝင်ခဲ့ပါဘူး။Laos, Thai, တရုတ်, India, Britain, American ပြည်ထောင်စုတို့ကိုသွားပြီးမှရောက်ရှိလာတာပါ။နောက်မကြာခင်ခီးစဉ်အနေနဲ့တောင်ကိုရီးယားကိုသွားမယ်လို့ခန့်မှန်းကြပါရယ်။တရုတ်ခီးစဉ်မှာဒေါအောင်ဆန်းစုကြည်ဟာအင်မတန်နှွေးထွေးမှုကိုပြသပြီး American တို့ကဒဏ်ခတ်ပိတ်ဆို့မှုကိုရုပ်သိမ်းခြင်းလာအောင်လုပ်ပြခဲ့ပါရယ်။တရုတ်ကလည်းသူ့ကိုနိုင်ငံကောင်းဆောင်တယောက်လို့ကြိုဆိုပြီးပူပေါင်းဆောင်ရွက်ရေးသဘောတူစာချုပ်တွေအများအပြားလက်မှတ်ရေးထိုးချုပ်ဆိုခဲ့ပါရယ်။ဒေါအောင်ဆန်းစုကြည်ကအခုလိုပထဝီနိုင်ငံရေးအရာထင်ကြီးဖို့ကြိုးစားလာတဲ့အတွက်မြန်မာနိုင်ငံအပေါ်စီးပွားရေးနိုင်ငံရေးဩဇာလွှမ်းမိုးရေးတရုတ်ဂျပန်အမေရိကန်တို့ရဲ့ပြန်ဆိုင်မှုဟာပုံမပြင်းထန်လာစေတယ်လို့ကြွညင်သူတွေကသုံးသပ်ကြပါတယ်။ဒီခေတ်စဉ်ရဲ့ဒုတိယရွေးချက်ကတော့ယင်းနှိမ့်မြှုပ်နှံမှုနဲ့စီးပွားရေးအထောက်အပံ့ရရှိရေးဖြစ်ပါတယ်။ဒါကိုတော့ဂျပန်ကလည်းလိုလိုလားလားပဲကန့်လှန့်ပါတယ်။သို့တော်လည်းမြန်မာနိုင်ငံကိုအများဆုံးကူညီထောက်ပံ့တဲ့နိုင်ငံဖြစ်ပါရဲ့နဲ့ဦးစားပေးလာရောက်ခြင်းမခံရတာတခုပဲပြောစရာရှိပါတယ်။ဒေါန်ဆန်းစုဘက်ကတော့အမေရိကန်နဲ့တခြားနိုင်ငံတွေကိုလိုပါပဲဂျပန်အတွက်လည်းစီးပွားရေးတကားဖွင့်ထားတယ်ဆိုတာပဲဖြစ်ပါတယ်။တတိယတစ်ချက်ကတော့ဂျပန်စိုးရင်တဲ့နိုင်ငံရေးနဲ့လူမျိုးရေးကိစ္စဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ခနော်ခနဲ့ညဉ့်ညံ့ရေးဖြစ်စဉ်မှာစည်းစပ်ပြဖို့အတွက်အသင့်ပါတယ်။နှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးနောက်ဆက်တွဲဖြစ်လာနိုင်တာကတော့မြန်မာနိုင်ငံရဲ့ညဉ့်ညံ့ရေးဆွေးနွေးပွဲမှာနိုင်ငံတကာအကဲခတ်အဖွဲ့တွေအထက်ဂျပန်နိုင်ငံပါဝင်လာလိမ့်မယ်။တခါနှစ်နိုင်ငံအကြားစစ်တပ်ချင်းအပြန်အလှန်သွားရောက်လေ့လာမှုတွေမြန်မာစစ်အရာရှိတွေကိုဂျပန်တို့ဘက်ကလက်ကျင့်ပေးမှုတွေနည်းပညာအစီအမံအောင်လုပ်ပေးတာတွေရှိလာမယ်ဖြစ်တယ်လို့သုံးသပ်ရေးသားထားပါခင်ဗျာ
။ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးခဲ့တာပါ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။မနေ့ခင်းတိုင်းနားဆင်နေကြအမေရိကန် EDN တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ီနေ့မနေ့တင်ပြမယ် ADM အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတ္တာနီးတာ C A L L call ကခေါ်တာဆိုတော့စကိုက်ထုံရဲ့တိုက်ရိုက်ပြေပဲကတော့ကတ်ပြီးခေါ်တာပေါ့ ADM ဆိုရဲတဝိုက်ဒီပဲကဒီနေရာမှာအန်ဒီရဲကနေတီတီကလေးလွတ်တာကိုဆိုးတာပါကံကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့သိကိုကံကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လीလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
အန်ဒီရဲ့ကနေတီတီကလေးလွတ်တာကိုပြောချင်ရင် ADM အသုံးရဘယ်လိုပြောမလဲ?
Close call.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ ADM အသုံးပဲဖြစ်ပါတယ
်။အင်္ဂလိပ်စာသင်ခန်းစာပူချချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့မြန်မာအရေးသုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်။ဂျပန်နိုင်ငံရဲ့ယင်းနှိမ့်ညံ့မှုတွေဟာကြံနိုင်ငံတချို့ရဲ့ယင်းနှိမ့်ညံ့မှုတွေစာရင်မြန်မာနိုင်ငံအတွက်ပိုးပြီးတော့အကျိုးရှိနိုင်တယ်လို့စီးပွားရေးပညာရှင်ဦးစောမြင့်မောင်ကသုံးသပ်ပါတယ်။နိုင်ငံတော်အကြံပေးပုဂ္ဂိုလ်ရဲ့အခုခီးစဉ်မတိုင်ခင်တည်းကဂျပန်ယင်းနှိမ့်ညံ့မှုတွေမြန်မာနိုင်ငံမှာရှိနေပြီးဂျပန်ဟာမြန်မာနိုင်ငံနဲ့အခြေအနေကိုထဲထဲဝင်ဝင်နားလည်သဘောပေါက်တယ်လို့ဆိုပါတယ်။အရင်အမျိုးသားလွှတ်တော်နိုင်ငံရေးစီးပွားရေးဥပဒေရေးရာကော်မရှင်အဖွဲ့ရဲ့အဖွဲ့ဝင်ဖြစ်တဲ့ဦးစောမြင့်မောင်နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားရမှာဒေါ်အောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်ဟာစီးပွားရေးရာဘလောက်ရေးပါတယ်ဆိုတာကိုသူကအခုလို့စပြီးတော့ပြောပါတယ
်ကျွန်တော်တို့နိုင်ငံရဲ့ပွဲစဉ်တူတူတမှုတို့ဆိုတော့နိုင်ငံတကာရဲ့စီးပွားရေးဆက်ဆံရေးကောင်းလာဖို့ကတော့အရေးပါတော့ဗျာနိုင်ငံတကာဆိုတဲ့အထက်မှာဂျပန်ကလည်းဒါအရေးကြီးတဲ့နိုင်ငံတစ်ခုအနေနဲ့ပါတာပေါ့ဟုတ်တော့လေဂျပန်ယင်းမီးမြောင်းနာမှုတွေကရောက်လေတာကြာပါပြီဂျပန်ဒီမြန်မာနိုင်ငံရဲ့စီးပွားရေးကိုတခြားနိုင်ငံတွေလက်စားလို့ရှိရင်တော့ကိုထဲထဲဝင်ပြီးတဲ့နိုင်ငံလို့ပြောလို့ရှိရင်ရပါတယ်ဟောဆိုတော့ဒိုင်းဆိုင်အကူအညီနဲ့ကျွန်တော်တို့လုပ်နေတဲ့ပုံပြလုပ်ငန်းတွေလည်းအများကြီးရှိနေတယ်ဂျပန်ပြည်ရဲ့ရေလွှဲဗမာပြည်ထဲမှာမပြတ်မပြတ်ရှိနေတယ်ဆိုတော့ဂျပန်နိုင်ငံအနေနဲ့ကဗမာပြည်ရဲ့စီးပွားရေးအခြေအနေနိုင်ငံအခြေအနေပတ်သက်လို့တို့မျက်ချင်မပြတ်ပါဘူးတို့ကတော့အတီတော်တော်ကိုတွင်းကြကြတိတိသဘောရှိပါတယ်။ဒါကြောင့်ကျွန်တော်တို့ကဟိုဘာမကြီးရဲ့အခြေအနေနဲ့ပတ်သက်လို့တွားပြီးတော့ဆွဲဆောင်ရလောက်အောင်အကြောင်းကတော့တိတ်မဟုတ်အဲ့ဒါတော့မဟုတ်လောက်ဘူးလို့ထင်တာပဲနော်။ဒါကျွန်တော်တွေ့ကြည့်တာပါ။ဟုတ်ကဲ့။ဒါဒီတစ်ခါနိုင်ငံတိုင်းနိုင်ငံဂျပန်ခီးမှာစီးပွားရေးလုပ်ငန်းရှင်တွေကသူနဲ့ပွားမသွားဘူးဗျ။ကျိုးပြီးတော့တို့ကဂျပန်နဲ့စီးပွားရေးလုပ်ငန်းရှင်တွေကသူကဟောရန်လို့ဆိုသူတို့တက်တက်သွားတတ်ကြတာရှိတယ်ဗျာကြားရတယ်ပေါ့နော်အဲ့တော့ဂျပန်ကဒီစီးပွားလုပ်ငန်းရှင်ချင်းချင်းဆက်သွယ်တွေကသူရှိနေတယ်လုံလဲလုံနေတာတွေရှိနေပါတယ်အဲ့ဒီဘောတော့တွေ့ရတာပေါ့ဗျာ
ဟုတ်ကဲ့ဆိုတော့ဂျပန်ကမြန်မာနိုင်ငံအကြောင်းကိုသိနေပြီမြန်မာနိုင်ငံထဲမှာဂျပန်စီးပွားရေးတွေလည်းရှိနေရဲဆိုတော့တချို့ကနိုင်ငံသားရင်းနှီးမြှုပ်နှံသူတွေကမြန်မာနိုင်ငံရဲ့အခြေအနေဟာရင်းနှီးမြှုပ်နှံလောက်အောင်မကောင်းသေးဘူးဆိုပြီးတော့အမျိုးမျိုးအကြောင်းပြရတာတွေ့ရပါတယ်ဥပမာအဖြစ် infrastructure အခြေခံအဆောက်အုံတွေဟာသူတို့ရင်းနှီးမြှုပ်နှံလောက်အောင်မကောင်းဘူးလို့ပြောကြတယ်တချို့ကဒါ crony စီးပွားရေးသမားတွေပဲအဓိကလွှမ်းမိုးနေတဲ့အတွက်ကြောင့်လည်းသူတို့တွေလူရကန်ရတာခက်တယ်လို့ဆိုပါတယ်ဆိုတော့ဒီအခက်အခဲတွေကိုကြတော့ဂျပန်တွေကဘယ်လိုသုံးသပ်ကြပါလဲဒီဟာတွေကိုဂျပန်တွေကဘယ်လိုကျော်လွှမ်းနိုင်ပါလဲဆရာပထမဆုံး infrastructure အခက်အခဲဂျပန်တွေစိတ်တိုင်းကြနိုင်စရာရှိပါရဲ့လားများ
နိုင်ငံရဲ့ infrastructure ရဲ့အခြေအနေကတခြားနိုင်ငံတွေရဲ့အခြေအနေနဲ့ရှင်းပြစဉ်းစားပြီးတော့မှမြန်မာနိုင်ငံကိုယင်းမြင့်နာမှုစဉ်းစားကြမယ်ဆိုလို့ရှိရင်တိတ်ပြီးတော့ခြေလီကောင်းကြီးလို့ပြောလို့မရဘူးဒါတော့ဟိုတဲ့တယ်ပဲပြောကြမှာဆိုလို့ရှိရင်ဒီဥရောပတို့ဘာတို့ကတော့အဲ့ဒီတက်ရှူတောင်းကနေကြည်တာတွေများတယ်တို့တော့ဂျပန်ကတော့ကျွန်တော်တို့အမြင်ကမြန်မာနိုင်ငံပေါ်မှာထားတဲ့သူ့ရဲ့သဘောထားဥရောပတို့ဘာတို့အဲ့ဒီအနောက်ကလူနဲ့တိတ်မတူတဲ့ပုံစံတွေ့ရတယ်တို့ကဒီမြန်မာနိုင်ငံရှိနေပြတ်တာတွေတော်တော်များများနားလည်နေတယ်ထူးထူးစီးပွားရေးနဲ့ပတ်သက်လို့ဒါတွေကိုမြင့်တင်ဖို့ရတယ်သူတို့ကဘာတွေလုပ်ပေးနိုင်မလဲဆိုတော့ဟာသူကစဉ်းစားတာဆိုတော့သူများတွေတခြားနိုင်ငံတွေကစီးပွားရေးလုပ်ငန်းရှင်တွေမစဉ်းစားတဲ့ဟာမျိုးတွေသူလိုက်စဉ်းစားတာမျိုးတွေရှိတယ်ပေါ့။ဟောဒီမှာဒီဖွံ့ဖြိုးရေးနဲ့ပတ်သက်တာတွေအဲ့ဒါတွေကသူကဂျိုက်ကာကနေတစ်ဆင့်လာတယ်ဗျ။ဒီပြဿနာတွေရှိတယ်။ infrastructure ရဲ့ internet ပေါ့ဗျာဆက်သွယ်ရေးကိစ္စတို့လမ်းဆက်သွယ်ရေးဆီရစစ်တို့ပေါ့နော်။ ဒီရည်ရည်ဒီမှာအများကြီးကျွန်တော်လောက်ချက်ရှိမယ်ဆိုတော့သူတို့ပြီးတယ်ဗျ။အဲ့ဒီရည်ဒီကြားရဲကိုသူတို့ကဘယ်လိုနီးနဲ့သူတို့ထွက်ပေါက်ရှာပြီးတော့လုံမလဲဆိုတဲ့ဟာတွေသူတို့မှအစီအစဉ်နေရှိတယ်။သူလာလိုက်ရင်သူတို့ကဟိုစီမံကိန်းလိုဆန်ဆန်မျိုးသူတို့ပက်ကိတ်ရှင်နဲ့လာတာပေါ့နော်။နောက်တစ်ချက်ကလည်းအင်ဒီဂျင်ဖြစ်တဲ့တရုတ်နောက်တော့သူကလည်းစီးပွားရေးမဟာရေးအကြီးဖြစ်နေပြီ။တရုတ်ပြည်ရဲ့စီးပွားရေးအင်ဖလူအင်ဆာဘာပြအော်လန်ကြီးရယ်ဆိုတာလူတိုင်းလည်းသိတယ်၊ကမ္ဘာလည်းချီးပြီးတယ်လေ။ဒီနေရာကိုဂျပန်ကတခြားနိုင်ငံကြီးစဉ်းစားလို့မဟုတ်ဘူးလေသူနည်းသူဟာလေသူကိုယ်ပိုင်အားနဲ့သူဝင်ဖို့ရတာတက်သူဝင်မှကိုဖြစ်မယ်ဆိုတဲ့သဘောမျိုးသူ့မှာဒီခါပေါ်အားရှိတယ်ကျွန်တော်တို့တွေ့ရတာပေါ့နော
်ဆိုတော့ကျွန်တော်ဒီညမှာမြင်ချင်တာဇမားပြည်ထဲမှာအခုလောလောဆယ်အများဆုံးရင်းနှီးမြှုပ်နှံနေတာကတော့တရုတ်နိုင်ငံဖြစ်ပါတယ်ဆိုတော့ဂျပန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံလာမဲ့ပမာဏဟာတရုတ်ကိုရှင်းနိုင်တယ်တရုတ်ကိုဘယ်လန့်လုပ်နိုင်တဲ့ပမာဏတိဖြစ်လာနိုင်တယ်လို့ဆရာတွက်ပါလား
ဒီအရတော့ဟိုသူတို့ဘယ်နေရာဘယ်စိတ်တမ်းမှာယင်းနှမြုံနေတယ်လို့ဆိုရတယ်မူတည်တာပေါ့။အနာဒီမှာဆိုတာပြောယင်းနှမြုံနေဟိုကောင်ကများရဲ့ကြီးမားတယ်ဆိုတဲ့ဟာကတကယ်တကယ်ကျတော့ယင်းနှမ်းနဲ့တဘာတန်းကြီးစိတ်တာပေါ့။ energy စိတ်တမ်းမှာယင်းနှမြုံနေတာတည်းကတော့များတယ်ပေါ့ဗျာ။မပြုတ်ကတော်တော်များများတယ်အဲ့ဒါကြီးကများတာပေါ့။ဂျပန်ကျတော့သူကဟိုတခြားစိတ်တာတွေကိုသူသိဝင်လာတဲ့သဘောရှိတယ်။အဲတော့ကျွန်တော်တို့ကဂျပန်ရဲ့ဒီဟိုလုပ်ဖို့ကောင်းဝင်တဲ့ပတ်သက်လို့ပို့ပြီးအလေးထားပြီးတော့ကြည့်တာကအဲဒီလိုလူများခုနကကျွန်တော်တို့နိုင်ငံမှာရှိရင်းနှီးမြှုပ်နှံမှုအားနည်းနေတဲ့ industry ပေါ့ manufacturing နဲ့အဲဒီ agriculture လို့ sector တွေကိုသူဝင်လာပြီဆိုလို့ရှိရင်တော့တည်ကြပြီဒါဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကိုသူသေးသေးချာချာဖွံ့ဖြိုးတိုးတက်အောင်လုပ်မဲ့နေထိုင်မှုရောက်လာမယ်လို့ကျွန်တော်တို့အဲ့လိုတွက်လို့ရတယ်ပေါ့ဒါကြောင့်ဟိုပမာဏအားဖြင့်ဟိုငွေသားပေါ့နော်ဒေါ်လာဘယ်နှသန်းဘာညာဘယ်ဘယ်လောက်ဘီလီယံဆိုလို့ရှိရင်တွက်ရင်တော့ဒီခြားနာတော့ခြားနာနေမှာပေါ့ဟိုစိုက်တိုင်းမလူတဲ့ပုံမူတည်ပြီးရင်းနှီးမြှုပ်နှံပမာဏကွာတာဟိုအကြီးတေးကွာတာဟိုသို့တော်သူဥတည်တဲ့စိုက်တာကြီးကလည်းပို့ပြီးတော့ solid ဖြစ်တယ်လို့ကျွန်တော်အဲ့ဒီဟာလေးဟိုတွေ့ရပါတယ
်နောက်တစ်ခုကဂျပန်ရင်းနှီးမြှုပ်နှံတာနဲ့တရုတ်ရင်းနှီးမြှုပ်နှံတာလူတွေကတော့ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုကပို့ပြီးတော့အကျိုးရှိတယ်ဘယ်အချက်တွေမှာသာတယ်စသဖြင့်တွက်ကြပါတယ်ဆရာကဘယ်လိုနှိုင်းရှင်းလို့ပါလဲဥပမာဖြင့်တဘာဝပေါင်းရင်
ပြုံးတယ်ကျွန်တော်ကျွန်တော်ဆိုတော့ပြောတဲ့အဓိပ္ပာယ်လည်းအဲ့ဒါပါပဲအဲ့ဒီသဘောကိုပြောချင်တာပါပဲအတိအကျတော့ခုနပြောသလိုဒီ energy တွေကိုသူအလေးထားတယ်။နောက်တော့သူ့ကုန်စည်တွေကိုများများရောင်းအောင်သူကလုပ်တယ်။ဒီတမျိုးကြသူလုပ်တယ်လုပ်တာရှိတယ်။နောက်ပြီးတော့တော်တော်များများကပြုတ်ကဟိုဘယ်လိုပြောမလဲဗျာ။တရားမဝင်တဲ့နေ့တွေနဲ့သူကဝင်လုပ်လာတယ်လည်းအများကြီးရှိတယ်ပေါ့ဗျာ။နော်ဒါကတော့နိုင်ငံတော်အချက်အလက်နဲ့မဟုတ်တာတွေလည်းရှိတာပေါ့။အဲ့တော့ပမာဏနဲ့ကြည့်လို့ချင်းပြုတ်ကအများကြီးဖြစ်နေတာပေါ့။ဟိုတကယ်ရကြတော့ကျွန်တော်တိုင်းပြည်အတွက်လိုအပ်တဲ့ဟိုဖို့လို့မလဲ manufacturing နေဒီလေယာကန္တနေပတ်သက်လို့အဲ့ဒါတွေနဲ့ပတ်သက်လို့ပြုတ်ကတိတ်လောက်တာမတွေ့ဘူးစိတ်ဝင်စားတဲ့ဟာလည်းမပြဘူးနော
်နောက်တစ်ခုကအဲ့ဒီဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုအတွက်သူတို့အနေနဲ့အဟံတားဖြစ်နေလို့မြင်နိုင်တဲ့အချက်လက်တွေဘာတွေရှိပါသေးလဲဥပမာဖြင့်နိုင်ငံရေးတည်ငြိမ်မှုတို့ဘာလို့ဂျပန်စိတ်တန်းကြဖြစ်နေပါရဲ့လားဆရာနောက်ထပ်ခရိုနီစီးပွားရေးလောကမှာသူတို့လက်စင်လူတွေဟိုလိုငယ်ကအနာပိုင်းတွေနဲ့စစ်တပ်နဲ့ပေါင်းပြီးတော့လုခဲ့တဲ့လူတွေကကွန်မွန်ရယ်လက်ဆန်းစားကြပါရဲ့ဒီအချက်တွေကရောဂျပန်တွေစတင်ရဖြစ်ပါရလားခင်ဗျာ
အခန်းပြောပြနှစ်ပိုင်းပေါ့နော်ဟိုငေဥပီပြရဲ့တိုင်းပြည်ငေဥပီပြရဲ့ဘာညာခုနအဲ့ဒီအကြတော့အဟန်တားတွေအများကြီးရှိနေတာဒါကကျွန်တော်တို့သိနေတာဒါကြာလာပြီတော့ခုမှမဟုတ်တာခုလက်ရှိအစိုးရအနေနဲ့လေလုံးငယ်တဲ့ဖြစ်လာတဲ့ခါတွေတော့တော့ချက်ဆက်ပြီးတော့ရှင်းနေရတယ်လည်းရှိနေတာအဲ့တော့အချိန်ကတိုးတုံးကစာမယ်စာလို့ရှိရင်ဥမာငင်းငင်းနဲ့ဘာနဲ့ပတ်သက်လို့ပိုကောင်းလာတဲ့နေထိုင်တောင်ရှိနေတာဆိုအဲ့ဒါတွေကအတားအဆီးဖြစ်လို့နိုင်မယ်လို့ကျွန်တော်သိနေတယ်နော်ဂျပန်နေတာဟိုအန္တရာယ်ရှိတဲ့ area နေဆက်တွေပါအဲ့ဒီအချိန်အောင်မှာသူကခုပြောလုံငန်းတွေပဲသူတော့လောက်တာတွေပါတယ်ဒါတွေလည်းရှိတာပေါ့နောက်ခရိုနီကိစ္စခရိုနီဆိုတာကဟိုဗမာပြည်မှာဒီကနအင်အားကျွဲဝတဲ့ပုံကူကြီးတွေလို့ဒီလို solution တော့သူတို့ရောရှိတာပေါ့ဘုရားတကယ်တမ်းပြည့်စုံသလားဆိုလို့ရှိရင်လောက်လောက်လာလာမရှိပါဘူးကျွန်တော်မြင်ပေါ့နော်ဟုတ်တော့သူတို့ချမ်းသာတာချမ်းသာတဲ့အနေနဲ့တမျိုးပေါ့ကျွန်တော်တိုင်းပြည်တဲ့လူအပ်တော့ဒီဖွံ့ဖြိုးရေးဖြစ်ပေါ်နိုင်သေးတဲ့ရင်းနှီးမြှုပ်နှံမှုတွေသူတို့အသိလောက်တာမတွေ့ရပါဘူးသူတို့ကရေပုံရအားဖြင့်ပေါ့နော်လွယ်လွယ်နဲ့အကျိုးမြတ်ရတဲ့စီးပွားရေးတွေကိုသူကပုံစိတ်ဝင်စားတယ်ဗျကျွန်တော်မြင်တာအဲ့တော့အစိုးရနဲ့ပေါင်းပြီးတော့လုပ်လို့ဆိုတော့အစိုးရဆီကရတယ်အစိုးရကအကြောင်းမျိုးမျိုးကြောင့်လုတ်ပိုင်ခွင့်မရဘူးလုတ်ပိုင်မရတော့ကဆန့်ရှင်းရောက်ရှိမယ်တခြားကိစ္စရရရှိလုပ်ပြန်ငမရတာဒီကိုသူတို့အစိုးရရေပူစားဈာရလုတ်ပြီးနေသူတို့ရွေးမြန်ယူတဲ့ခါမျိုးလေသူကဒီလိုနဲ့ချမ်းသာတဲ့လူတွေများတာနောက်ပြီးတော့တခါကျတော့ဒီပြီးတဲ့ဒီမူဝါဒအမှားတွေရှိတာပေါ့ဗျာအမှပါပိတ်တိုက်လုပ်မယ်ဆိုပြီးတော့မှအောက်စင်းနဲ့ရောင်းပြီးကျွန်တော်ဖြစ်စီရပါပိတ်တိုက်ဒါမျိုးမဟုတ်ဘူးအဲ့လိုနည်းနဲ့နိုင်ငံတော်ရဲ့ SFC ကိုသူတို့က အင်မတန်ဒီမတန်တစရေးနှုံးနေလို့သူတို့ရလိုက်ပြီးတော့အဲ့ဒီပြန်ရောက်တာချမ်းသာကြတာဖြစ်တာကိုတကယ်လို့တိုင်းပြည်စွဲရတဲ့ဒါတွေကဘာမှကျိုးရှိလာတယ်လို့ပြောလို့မရတဲ့ဟာတွေအဲ့တော့ပြောရင်တော့ကခရိုနီတွေလို့ခေါ်ရလောက်တဲ့ပုံကူတွေကပြောရင်မှဒီပန်းလို့ပေါင်းတဲ့ကြိုင်ထိုင်တာလောက်ဟာစောစားရှိပါဘူးကျွန်တော်တော့ရှိတယ်လို့မမြင်ပါဘူးဒီပုံကူတွေ
သူတို့နဲ့တွဲပြီးအဲ့ဒီခရိုနီစနဲ့တွဲပြီးလောက်ရမှာကိုဂျပန်တွေကဘဝင်ကြလာဆရာကြီးတော့
ဒီခရိုနီတွေနဲ့လေမဆိုင်မင်းအစိုးရရဲ့တွေ့ပြီးလုံလုံရထော်နိုင်တဲ့ဟာတွေရှိတယ်။ဆိုကြပါစို့ဟို market economy ကိုတိကျသွားမယ်ဆိုလို့ရှိရင်ဘိုးတော်ရှိတယ် SEE တွေကတော့ဘယ်လိုကင်မလဲ။ဘယ်လို company တိုက်စလုပ်မလဲဆိုတဲ့ဟာတွေအစိုးရကုတိပြီးကိုမကင်သေးဘူး။ဒီလိုနေရာမျိုးတွေမှာကျွန်တော်ကူညီလို့ရတယ်။အခုကျွန်တော်တို့ခုမှစကားစားရှိတဲ့ stock exchange လို့ပါဆိုဂျပန်နေရာကျားလာပြီဒီ party banking sector တို့နဲ့ပတ်သက်တာတွေတို့အဲ့ဒီ financial services နဲ့ပတ်သက်တာတွေတို့လာပြီးတော့အကူကြီးပေးချင်ပါလေဒါလုပ်ချင်ပါလေနဲ့ပြောနေတာကြားလာပြီအေးအေးဆိုရတယ်ကဒါဒီနားလည်းဟန်လည်းမတူစိတ်ဝင်စားလည်းမတူမလုပ်ခဲ့ဘူးခုတည်းကလည်းမလုပ်ကြသေးဘူးအခုဆိုရလည်းတည်းလေအဲ့ဒီဟာတွေကောင်းမကင်ဘူးအဲ့အမျိုးတွေဆိုတာကကျွန်တော်တို့ရှိတာဂရိုနီလို့ဆိုတဲ့ပုံစံတွေကဘာမှလုပ်နိုင်တဲ့ကိစ္စတွေမဟုတ်ပါဘူ
းဟုတ်ကဲ့ဆရာ
တော့ဒီတကယ်တည်းကတော့အစိုးရအဆက်ဆက်ပေါ့ဒီခုလက်ရှိအစိုးရအထူးစီးပွားရေးနဲ့ပတ်သက်တဲ့ဟာမူဝါဒကရှင်းရှင်းလင်းလင်းကိုတို့မရှိတာမချနိုင်ခုလုံးချနိုင်ဘူ
းအဲ့တော့မြန်မာနိုင်ငံမှာဂျပန်တွေရင်းနှီးမြှုပ်နှံလာပြီးတဲ့လာတဲ့အတွက်ကြောင့်မြန်မာပြည်တွင်းမှာပြည်သူတွေတွန်းကျင်မှုကြင်ရေးခက်မလားမြန်မာဒီတိုင်းရင်လုပ်ငန်းရှင်တွေအတွက်အတားအဆီးဖြစ်မလားသူတို့ရောအပိယဘယ်လောက်ရောက်နိုင်တယ်လဲဆိုတာတစ်ချက်ပြောပါဆရာရင
်အကျေရဒါအဲ့လိုကိုတို့လို့ဒါမင်းဆိုင်ကြီးနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံလာတဲ့ဆိုလို့ရှိရင်အမှန်ပြည်သူတွေတက်တော်တော်များပို့ကောင်းတယ်ဘာလို့လဲဆိုတော့အလောက်ကန်ခွန်လန်းတွေအများကြီးပေါ်လာမယ်technology တွေကျွန်တော်တို့ရမယ်သူတို့ရှိရအဲ့တော့ဒါမျိုးကိုခရိုနီဆိုတဲ့ပုံစံတွေဂျပန်ရင်းနှီးမြှုပ်နှံသူတွေလုပ်ငန်းကြီးတွေမှာတွဲလုပ်ရင်းနဲ့လုပ်လာလို့ချင်းအဲ့ဒါလည်းပေါ့ဒါဆိုရင်ကောင်းတာပဲကောင်းလာနိုင်တာပဲဟိုဘယ်လိုပြောလဲပြိုင်နေနီးနေတဲ့ဂျပန်ကိုတားလို့မရပါဘူးသူဘယ်လိုမှမပြိုင်နိုင်ပါဘူးသို့တော်သို့သောပြောသူလို့ပေါ့အတားဆီးဖြစ်နေတဲ့သူရောမယ်ဆိုလို့ရှိရင်ဘယ်လိုနေရာရှိနိုင်လဲဆိုပြီးဥပမာသူကမြေတွေလုံကြီးအုပ်ထားတယ်မြေသေးတွေကြီးနေတယ်နောက်တကယ်အချက်ချကြတဲ့နေရာတွေကိုဒီလူတွေလက်ထက်မှာရှိနေတယ်အဲ့ဒါအဲ့လိုနေရာတွေကိုခုနပြောတဲ့နာရင်းမြင့်မှလိုတဲ့လူတွေကအဲ့ဒီနေရာဝင်မတိုးနိုင်ဘူးဈေးကြီးနေတယ်အဲ့ဒီနေရာကိုအဲ့လိုလောက်ဈေးကြီးတာမျိုးလည်းမငင်းနည်းနဲ့ကြည့်ရမလို့ဒါကတဘာဝပဲအဲ့ဒါမျိုးအစိုးရဝင်ရှင်းပေးလीသူကဝင်ရှင်းပေးတဲ့ဤတွေရှိပါတယ်မူဝါဒရှင်းလင်းလင်းနဲ့ဒါတွေကိုဟိုပြပြသားနဲ့လုတ်ပြလို့ရှိရင်ရပါတယ်ဒါကြောင့်ဒီအဲဒိုင်းနာခရိုနီတွေဆိုတဲ့ဟာဒီရင်းနှီးမြှုပ်နှံတို့အတွက်ဒီအကြောင်းမျိုးရောက်ကြတဲ့တော့ဒါအတားကြီးဖြစ်နေတော့ပါဘူ
းဆရာနောက်ဆုံးဖြည့်ပြစီရင်တာက ethical investment အနောက်နိုင်ငံတွေတချို့ကတော့ ethical ဖြစ်ရမယ်စီးပွားရေးအမြတ်တစ်ခုရဲ့ကိုမကြည့်ပဲနဲ့လူမှုရေးအားဖြင့်မလုပ်အပ်တဲ့ကိစ္စတွေကိုမလုပ်မိအောင်ထိန်းသိမ်းရမယ်ဆိုရဲစံတွေနဲ့တိုင်တာကြပါတယ်ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုကို ethical ရှုထောင့်ရဆရာအကျဉ်းဆုံးတိုင်တာပေးပါတော့ဆိုလို့ね
ကျွန်တော်တို့ဟိုသဘူးသမီးအတူတူသမီးကျုပ်သူသမီးဆိုလို့ရှိရင်စီးပွားရေးလုပ်ငန်းကျွေးလုံငါဆိုကိုအကျိုးမြတ်တဲ့မှာပါပဲဘယ်နိုင်ငံမှာဘယ်လူမျိုးမှာဘယ်ကုမ္ပဏီမှာမလုပ်ပါဘူးဗျာအဲ့တော့သူတို့လည်းသူအကျိုးမြတ်ရှိအောင်လုပ်ရလုပ်မှာပေါ့ဗျာဒါကတော့ကျွန်တော်ထည့်တွင်ပါပဲဘုသောသောသောပြေ ethical point of view ကနေပြောကြစကားနာဆိုလို့ရှိရင်လာသမျှနိုင်ငံညာရင်းနှီးမြှုပ်နှံမှုတွေမှန်တဲ့လာသမျှတွေတဲမှာဂျပန်နေရဲ့ ethical standard ကသူများနိုင်ငံတွေလောက်သို့သောဘဝဆိုကျွန်တော်တို့မတွေ့ဘူးပါဘူးအဲ့တော့ကျွန်တော်တော့တခြားနိုင်ငံတွေဆိုရင်လို့ဆိုရင်ကတိတ်မရှိဘူးလို့ထင်ပါတယ်။သူတို့ရဲ့ဆိုတဲ့ ethical ကျွန်တော်တို့ပို့ဆိုတဲ့တခြားနိုင်ငံတွေတောင်မှကျွန်တော်တို့ဘာမှမလုပ်နိုင်ဘဲကြည့်နေရသေးတာ။ဂျပန်အဲ့လိုလွတ်လပ်စွာလုပ်တယ်မျိုးတိတ်မတွေ့ရပါဘူး။အဲ့ရောကျွန်တော်တို့ကဟိုတခြားနာမည်တွေတော့တခြားနိုင်ငံနာမည်တွေတော့ထည့်ပြောလို့မကောင်းဘူးပေါ့နော်။အဲ့တရားကျွန်တော်တို့ဂျပန်လေလာပြီးအစီရင်နေမျိုးနာမှုဆိုတာဟာအဲ့ဒီ ethical point of view ကနေကြည့်ရင်လေကျွန်တော်တို့လက်ခံလိုက်နိုင်လောက်တဲ့အနေအထားမျိုးဖြစ်လာနိုင်ပါတယ်ဆိုတာကတော့ညှင်းလင်းလို့ရတယ်ဘောနော
်ဥကျော်စံသာစီစဉ်တက်ဆက်တဲ့မြမအေးသုံးသက်ချက်ကိုငါးဆင်ရရတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာကိုတင်ဆက်ပေးပါတော့မယ်ဝါရှင်တန် DC မှာရောက်နေတဲ့လူငယ်တရင်တော်မထက်ထက်ခံရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
အဲ့ဒီဒီရန်ကုန်မြို့ပြင်ဒီတောင်တကုံဆိုတဲ့နေရာနေဝဲကိုလည်းအဲ့ဟိုတကုံတက္ကသိုလ်ကနေပဲရတယ်ဝဲရပြီးတော့မှဒီ journalist လောကတွေကိုစပြီးရောက်တာပေါ့နော်အ
အခုလက်ရှိမှာတော့ထပ်တော့အဲ BBC Media Action ရလူငယ်ရေဒီယိုအစီအစဉ်မှာလုပ်တယ်။ဆိုတော့လူငယ်တွေနဲ့အများရန်ထိတွေ့နေရတယ်။ဆိုလိုတာကလူငယ်ရေဒီယိုအစီအစဉ်လုပ်တဲ့အတွက်ဟိုအထူးသဖြင့်အဲဂျေးလက်ကလူငယ်တွေနဲ့အများရန်ထိတွေ့ပြီးတော့မှသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေ။နောက်သူတို့ပတ်ဝန်းကျင်ဘာတွေကောင်းမှုလုပ်နိုင်လဲဆိုတဲ့ဟာတွေကိုအများရန်ကိုကမေးမြန်းနေရတဲ့အတွက်လူငယ်တွေနဲ့တစ်ချိန်လုံးထိတွေ့နေရတယ်။အဲ့ဒီအတွက်ကိုကလူငယ်တွေမှာဘာအခက်အခဲရှိလဲဆိုတာသိသွားတယ်။ဥပမာဆိုပါစို့ဂျေးလက်ကလူငယ်တွေဆိုရင်ဟိုသတင်းချက်လက်ရတာအရင်အားနေတယ်ဆိုတော့သူတို့တခုသင်တန်းနေပါလေရန်ကုန်မှာရှိနေတော့မှသူတို့တွေမသိနိုင်ဘူးအဲ့လိုမျိုးအခက်အခဲတွေသူတို့ရှေ့သွားတွေ့ရတာပေါ့နော်ဟာသူတို့ရန်ကုန်လာပြီးသင်တန်းနေပါလေလာတက်နေတော့မှဟိုမသွားရဲမပြောရဲမဆူရဲအဲ့ဒါတွေဖြစ်တယ်သူတို့မှလည်းရေချင်းနေရှိရတာနဲ့မှသူတို့မျိုးဖြစ်နေတဲ့ဟာတွေကိုလူထဲမှာသွားရဲပြောရဲဆူရဲခေါ်ထုတ်ရဲအောင်ဆိုပြီးတော့မှစီစဉ်တခုလုပ်လိုက်တယ်အဲ့ဒါဘာလဲဆိုတော့ community reporting လို့ခေါ်တယ်ကိုရက်ရွာဒီတမှာရှိတဲ့ပြဿနာတွေကိုကိုကိုတိုင်ဆက်လက်တွေကိုသတင်းထံတွေပေးပို့တာပေါ့အဲ့ဒါဆိုလူငယ်တွေကပါဖြစ်လာလဲဆိုတော့သူတို့ရဲ့ရောင်မှာဘာတွေအခက်အခဲဖြစ်နေလဲနောက်အစိုးရတာဝန်ရှိသူတွေကိုဘယ်လိုမျိုးပြောရမလဲဆိုတဲ့ဟာတွေသူတို့ရပါတယ်ဥပမာတစ်ခုဆိုရင် ARD တိုင်းမှာအဲ့လုတ်ခဲ့တဲ့ရဲ့ရွာအခြေပြုသတင်းပေးပို့တဲ့ဟာဆိုရင်ရွာမှာသူကအင်ဖော်တွေဒီမြို့ပေါ်တက်ပြီးတော့မှအင်အကူလုတ်တဲ့ကောင်မလေးတွေရှိတယ်အဲ့ကောင်မလေးတွေကအဆင်မပြေလို့သူ့ရွာကိုသူပြန်ရောက်နေတယ်အဆင်မပြေဘူးဆိုတော့မှထမင်းနေဆိုရင်ဒီခဲနေရာကြီးကျွေးရတာလို့တခါတည်းတိုင်းသမီးမကျွေးပဲခါတာလို့အဲ့လိုမျိုးအိမ်ရှင်တွေကအဲ့လိုမျိုးဆက်ဆံခံရတဲ့အတွက်မပြောဘဲနဲ့ကိုယ့်ရောက်ကိုပြန်ရောက်ပြီးတော့မှရွာရဲ့လက်အလုပ်ကိုပဲလက်အလုပ်ကိုင်းလုပ်ကိုပဲလုပ်ကိုပြန်ရောက်တဲ့လူငယ်တွေရှိတယ်။တချို့လူငယ်တွေကြောက်လဲအိမ်ရှင်ကအဆင်ပြေတယ်။အဆင်ပြေတဲ့အတွက်သူကတစ်ခေါက်ခေါက်ခါခါပြန်လိုက်သွားလိုက်အိမ်ရှင်စီပြန်လိုက်ရွာကိုလာလဲလိုက်အဲ့လိုမျိုးအဆင်ပြေတဲ့လူတွေလည်းရှိတယ်။ရှိတော့သူကအဲ့အကြောင်းကိုအစီအစဉ်လုပ်ချင်တယ်လို့ပြောတယ်။ပြောတော့ထပ်တော့လေမှသူတို့ကိုအဲဘယ်လိုမျိုးအစီအစဉ်လုပ်ရလဲဘာလဲညာလဲဆိုတော့တင်ပေးပြီးတော့မှသူကိုယ်တိုင်အဲ့သူရွာလူတွေကိုတခြားမေးမြန်းပြီးတော့မှဒီချက်တို့ကိုပြန်ပြီးမှအစီအစဉ်တွေပြန်ပေးပို့တာပေါ့နော်အဲ့မှာဗာတွေ့ရလဲဆိုတော့ဒီအစီအစဉ်လုပ်တဲ့ကောင်မလေးဒီအရာလူတိုင်းမှာနေတယ်ရူးရူးတမ်းတမ်းလူငယ်ပဲဖြစ်တယ်ဆိုပေမဲ့သူ့ပတ်ဝန်းကျင်မှာရှိတဲ့အခက်အခဲပြဿနာတွေကိုသူ့ကိုယ်တိုင်တခြားလုပ်ပြီးတော့မှဒီရူးရူးအစီအစဉ်ကိုပေးပို့ရတဲ့အဲ့အပြဿနာတွေကဒီအစိုးရတာဝန်ရှိသူတွေရောသူတို့နားတွေကိုပြန်ပြီးမှကြားရတာပေါ့လေအဲ့လိုကြားရတဲ့အတွက်သူရွာအတွက်လည်းအကျိုးရှိရဲ့နောက်ကြောင့်သူ့အတွက်လည်းငါလည်းလုံနိုင်တာပဲဆိုရဟာမျိုးရတာပေါ့လေတဖြည်းဖြည်းနဲ့အဲ့ဒီ session တွေလောက်တာဆက်လို့အခုဆိုရင်၄ခုလောက်ရှိပြီပေါ့လေသူတစ်ဖြင့်အဲ့ဒီလူငယ်တွေကိုကိုယ်တိုင်ကိုယ်ပတ်ဝန်းကျင်မှာပုံပြီးမှပါဝင်လာနိုင်အောင်တွန်းအားပေးတဲ့အစီအစဉ်တွေပေါ့လောလောဆယ်တော့ဒီ Washington DC မှာရောက်နေတာပေါ့နော်ဒီတင်တန်းတစ်ခုအတွက်ရောက်တယ်အဲ့ဒီတင်တန်းကလည်းဒီလူငယ်ခေါင်းဆောင်တွေကိုပဲပေးတဲ့တင်တန်းပေါ့ American Council of Young Political Leaders ဆိုပြီးမှအစီအစဉ်နဲ့ဆက်လို့ရောက်နေတာပေါ့နော်ဆက်ဆိုရင်လည်းဒီရန်ကုန်ရဲ့တကယ်မြို့ပြင်ကနေကြီးလာတယ်ကြီးလာတဲ့အတွက်အဲ့မြို့ပြင်ပတ်ဝန်းကျင်မှာလူငယ်တွေဘယ်လိုမျိုးနေကြထိုင်ကြလဲသူတို့တွေအလောက်ကန်ခွင့်လန်းနဲ့ပတ်သက်ပြီးဘယ်လောက်ခက်ခဲကြလဲဒါမျိုးကိုကချိန်ဝမျက်စိနဲ့မြင်နေရတယ်။ဘာပို့ပြီးမှခံစားရလဲဆိုဘာပို့ပြီးလှုပ်ချင်နေလဲဆိုတော့သူတို့တွေဒီထက်ပို့ပြီးမှလူငယ်တွေရဲ့အတန်ဒီထက်ပို့ပြီးကြက်ကြက်လောင်လောင်ထွက်လာအောင်လို့ဟိုလှုပ်မယ်ဆိုပြီးမှစိတ်ထဲမှာနှုတ်ကိုယ်တွေကရှိပြီးသားဒီတန်းနောက်ဆက်လှုပ်ခဲရ။ဘာဖြစ်လို့သူတို့တွေကအဲ့လိုမပြောရဲမဆိုရဲဖြစ်ရတာလဲပေါ့လေ။အဲ့လူကြီးရက်ွက်လူကြီးလာပြီးဆိုရင်တော့မတစ်ချိန်လုံးယူကျိုးပြီးတော့မှအဲ့လိုမျိုးနေနေရတဲ့ဟာကြီးရအစင်မပြောကိုကိုကလည်းအဲ့အဲ့လိုနေရာကနေကြီးလာတယ်။နောက်ကျေးလက်ဒီမှာလည်းဒီလိုမျိုးဒီမပြောရဲမဆိုရဲလူငယ်လေးတွေရှိတယ်။ဆိုတော့ဒါတွေကိုတိချက်ပို့ပြီးမှလူငယ်အတန်ကြားပြီးသူတို့ရဲ့ရွာလေးတွေပို့ပြီးမှအစင်ပြေအောင်ဖြည့်လျှောက်ပြီးထက်ရက်ဒီအလုပ်ကိုင်းနောက်ကြောင့်ကိုလုံနေတဲ့ရေဒီယိုအစီအစဉ်ကိုအသုံးပြုပြီးမှသူတို့တွေကိုပို့ပြီးကြွန်းအားပေးသွားဖို့ပဲ။ဆက်ဆက်နေပါလေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့ American ပြည်တော်စုမှရောက်ရှိနေတဲ့လူငယ်သတင်းတော့မတ်ထက်ထက်ခံရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာအမျိုးသမီးအခွင့်အရေးကလွန်ခဲ့တဲ့9နှစ်ထက်ဆိုင်တည်တည်တသာတိုးတက်မှုတွေရှိတယ်လို့အာဆီယံဆိုင်ရာ American သံမတ်ကြီးနီနာဟာဂျီဂျွန်းကပြောပါတယ်။အော်တိုဘားလ18ရက်နေ့တုန်းကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပခဲ့တဲ့ဝိုင်စီလီလူငယ်ကောင်းဆောင်တွေအတွက်အမေရိကန်နဲ့အာဆီယံဆိုင်ရာအမျိုးသမီးများကောင်းဆောင်မှုတင်နန်းဖွင့်ပွဲထိမ့်မှန်ညစာစားပွဲမှာသံမတ်ကြီးကအခုလိုပြောသွားပါတယ်။အမျိုးသမီးတွေအတွက်ပညာရေးပိုလလန်းမိလာတာအမျိုးသမီးတွေတတန်းပိုရှိလာတာနောက်မီးဖွားပြီးတည်ဆုံးမှုဥယျာဉ်ရော့ကျလာတာတွေကိုအချက်လက်တွေအရတွေ့နိုင်ပါတယ်။ ඉන්ඩෝනීෂියා, මැලේෂියා, තායි, වියට්නාම් නැ ෆිලිපයින් නැගෙන ွေမှာ အဆင့်မြင့် ပညာရေး အစီအစဉ် တွေမှ မျိုးသမီး တွေ ပို့ တက်ရောက် လာ ကြပါတယ် ဒါပေမဲ့ လည်း ASEAN စီးပွားရေး ဖွံ့ဖြိုး တိုးတက်မှု ရဲ့ အကျိုးကို ခံစား နိုင် ဖို့ ਨੇ မျိုးသမီး တွေ အနေနဲ့ ဒန်းတူ အခန်း ကဏ္ဍ တွေ မှာ ပါဝင် နိုင် ဖို့ အတွက် အဟံတား တွေ တော့ ရှိ နေ တော့ မှာ ပဲ လို့ သူက ပြော သွား ပါတယ် မျိုးသမီး စွမ်း ဆောင် ရေး မြင့် တင် ရေး ဟာ အရေးကြီး တဲ့ ဖွံ့ဖြိုး ရေး ဆိုင်ရာ ကိစ္စ ရပ် တစ်ခု ဖြစ် တယ် လို့ လည်း သူက ပြော ပါတယ် အခကြေးငွေ ရတဲ့ အလုပ် ဖြစ် စေ မရတဲ့ အလုပ် ဖြစ် စေ မျိုးသမီး တွေ လုပ်နေရတဲ့ အလုပ် တွေ ဟာ ဖွံ့ဖြိုးဆဲ နိုင်ငံ တွေ အတွက် စီးရင်မှု ရော့ ကျရ မှာ အရေးကြီး ဆုံး အခန်း ကဏ္ဍ တစ်ခု ဖြစ် တယ် လို့ လည်း သမ္မတ်ကြီး ဟာကြီးချင်း က ပြော ပါတယ် မျိုးသမီး တွေ က အိမ်တောင် စု ငွေငွေ ရဲ့ အများစု ကို ကလေး တွေ ရဲ့ ပညာ ရေး မှာ ရင်းနှီး မြှုပ်နှံ ကြ တာ များ တယ် လို့ သုတေသနာ ပြုချက် တွေ က ပြတ် ထား ပြီး တော့ ဒါ ဟာ နောက် မျိုးဆက် တွေ အတွက် အခွင့် အလမ်း တွေ တိုး လာ စေ ပါတယ် ဒီလို ပြော တာ ဟာ အမျိုးသား တွေ က တော့ မိသားစု ကို ဂရုမ စိုက် ဘူး လို့ ပြော တာ မဟုတ် ပါဘူး မျိုးသား တွေ က သူတို့ ရဲ့ ဝင်ငွေ တွေ ကို အမျိုးသမီး တွေ ထက် စာရင် ကလေး တွေ ရဲ့ ကျန်းမာ ရေး နဲ့ ပညာ ရေး မှာ ပို့ ပြီးတော့ ရင်းနှီး မြှုပ်နှံ တက် ကြ တယ် လို့ ပဲ ဆို တာ ပါ လို့ သမ္မတ်ကြီး က ပြော ပါတယ် မျိုးသမီး တွေ ရဲ့ ပညာ ရေး လက်လက် မှီ နိုင် မှု ကို မြင့် တင် လိုက် ရုံ နဲ့ ဒီလို တူညီ ရဲ့ အကျိုး တွေ ရလာ နိုင် မှာ ပါ ပညာ တတ် အမျိုး သမီး တွေ က သူတို့ ကို တိုင် နဲ့ မိ သား စု ရဲ့ ကျန်းမာ ရေး ပြဿနာ တွေ ကို ပို ကောင်း ကောင်း မွန် ကန့်တွေ ဖြေရှင်း နိုင် တဲ့ အတွက် မိ ဖွား တုံး မိ ခင် နဲ့ ကလေး သေး ဆုံး မှု ကို short ချ နိုင် ပြီး တော့ စေကူတာ စီ လည်း ရော့ ကြ နိုင် ပါတယ် နိုင်ငံ ပေါင်း 219 နိုင်ငံ တို့ က 1990 နဲ့ 2009 ခုနှစ် ကြား က အချက်လက် တွေ အရ ပြည့်စုံ ထား တဲ့ သုတေသနာ ပြုချက် တွေ မှာ ဆိုရင် အရွယ် ရောက် အမျိုး သမီး တွေ က တစ်နှစ် စီ တိုး ပြီး တော့ ပညာ သင်ခွင့် ရ တိုင်း မှာ မိ ဖွား တုံး သိပ် ဆုံး မှု နှုန်း ကို 100% ခန့် နှုန်း နီး ပါး ရော့ ကြ နိုင် တယ် လို့ သူက ပြော ပါတယ် အာရှ ပစိဖိတ် ဒေသ တစ်ခု ထဲ မှာ နေမယ် လောက် ခွင့် မှာ အမျိုး သမီး တွေ ရင်း ဆိုင် နေ ရ တဲ့ အခက် ခဲ တွေ ကို အပီး တိုင်း ဖယ် လိုက် နိုင် မယ် ဆိုရင် တော့ ပြည် တွင်း အသက် တင် ထုတ် လုပ် မှု ကို 20 အမေရိကန် ဒေါ်လာ 89 ဘီလီယံ တိုး လာ စေ နိုင် မှာ ဖြစ် တယ် လို့ မကြခင် ကထုတ်တဲ့ကုလသမဂ္ဂအမျိုးသမီးများအစည်းအဝေးကစားကိုကူကားပြီးတော့သမ္မတ်ကြီးဟာကြီးချင်းကပြောခဲ့ပါတယ်လူအဖွဲ့အစည်းတွေဟာအမျိုးသမီးတွေရေးမှရင်းနှီးမြှုပ်နှံလာတာအမျိုးသမီးတွေနဲ့ချိတ်ဆက်လာတာနဲ့လူအဖွဲ့အစည်းအတွက်အကျိုးများလာမှာဆိုတာကိုသိတာပါတယ်လို့သမ္မတ်ကြီးကပြောပါတယ်အာဆီယံသမ္မတ်တယောက်အနေနဲ့အာဆီယံနိုင်ငံအတွင်းကအမျိုးသမီးတွေအခွင့်အလမ်းအတွက်ဂျိုးပန်းရတာဟာထိတ်တန့်ဦးစားပေးရမယ့်အရေးပဲဖြစ်တာထင်ရှားတဲ့အချက်ပဲလို့သမ္မတ်ကြီးကပြောသွားပါတယ်ရှင
်အမေရိကန်စိုးရိမ်တဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOE ရဲ့အာဘော်မုတ်ချောင်းထပ်မံအတည်ပြုအပ်ပါတယ် VOE American တန်ကနေဂျာတာပရင်းနေမနေ့ဖက်ထုတ်လွှင့်နေတဲ့အခုအစီအစဉ်တနားရီစာကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာပါ VOE မြန်မာပိုင်းရဲ့ဂျာတာပရင်းနေမနေ့ခင်းအစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှန်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာရှေ့သတင်းပတ်အတွင်းကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်သာအနိုင်ရသွားရင်တိုင်းပြည်အတွက်အန္တရာယ်ရှိနိုင်တယ်လို့သမ္မတဘာရက်အိုဘားမားကပြောကြားလိုက်ပါတယ်။သမ္မတအဖြစ်အရွေးခံရရေးအတွက်မဖြစ်မနေအနိုင်ရရမယ်လို့သမ္မတလောင်းနှုတ်စလုံးကယူဆထားကြတဲ့မြောက်ကော်ရိုင်းနာပြည်နယ်က Chapel Hill မြို့မှာဒီမိုကရက်သမ္မတလောင်း Hillary Clinton အတွက်ဗုဒ္ဓဦးနေကသမ္မတအိုဘားမားမဲဆွဲစည်းရုံးစဉ်အဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအထောက်အကူဖြစ်အမေရိကန်ဒေါ်လာတန်8,000 နီးပါးပေးဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဗုဒ္ဓဦးနေ့မှာကတိပြုပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီနဲ့မနေ့ကတိုကျိုမြို့မှာတွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲသင်္ဘောသားရှင်းလင်းပွဲအတွင်းဂျပန်ဝန်ကြီးချုပ်ကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။ဒေါက်ဆန်ဆူဂျီရဲ့9ရက်ကြာဂျပန်နိုင်ငံခီးစဉ်အပြည့်မှာနောက်ဆက်တွဲခီးစဉ်အဖြစ်နဲ့မြန်မာစီးပွားရေးလုပ်ငန်းရှင် 30 ကျော်တို့ဟာလည်းဂျပန်နိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်။ရခိုင်ပြည်နယ်မှာအော်တိုဘာလ9ရက်နေ့ကနေကြာဆောင်ကင်းစခန်း3ခုအကြမ်းဖက်တိုက်ခိုက်ခံရမှုအတွင်းအဖွဲ့ဝင်9ဦးသေဆုံးရပြီးတဲ့နောက်အာဏာပိုင်တွေရဲ့နေမြေရှင်းလင်းမှုစစ်ဆင်ရေးမှာဒေသခံတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆူဆွဲချက်တွေကိုတိတိကျကျစုံစမ်းစစ်ဆေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မောင်တော်အခြေအနေတွေကိုလေ့လာဖို့အတွက်အမေရိကန်သမ္မတကြီးအပါအဝင်နိုင်ငံတကာတန်တမာအဖွဲ့ဟာမနေ့ကသွားရောက်နေကြတာဖြစ်ပါတယ်။နိုင်ငံပေါင်း180ကသတင်းလွှတ်လပ်ခွင့်အခြေပြုစည်းရုံးကိုနေစီမချသတင်းတောင်များအဖွဲ့ RSF ကထုတ်ပြန်လိုက်တာမှာမြန်မာနိုင်ငံဟာမကြသေးခင်ကာလတွေအထိစင်စာဖြတ်တောက်မှုတွေအကြီးအကျယ်လှုပ်ဆောင်ခဲ့ရတာကအခုနှစ်မှာတော့သတင်းလွှတ်လပ်ခွင့်အတွက်အနီးကပ်စောင့်ကြည့်ရမယ့်နိုင်ငံစည်းရုံးအဖြစ်ပြောင်းလဲတက်မှတ်လိုက်ကြောင်း RSF အဖွဲ့ကပြောပါတယ်မြန်မာနိုင်ငံဟာပြီးခဲ့တဲ့2015ခုနှစ်တုန်းကအဆင့်114မှာရှိခဲ့ရတာကအခုနှစ်2016ခုနှစ်မှာတော့143ကိုပြောင်းလဲပြီးအဆင့်တစ်ဆင့်တက်လာတာဖြစ်ပါတယ်
ထိတိုင်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကုစုဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်နန်းထွေးကြီးဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ် VOO နားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကဘာနှံ့ကတောတာချီများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမှုရပါခင်ဗျာ
This program has come to you from the Voice of America, Washington.